Voice of America in Burmese.
မင်္ဂလာပါရှင် VOA American Thai ရဲ့2020ပြည့်နှစ် February 17ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32ပထမနိုင်ဝက်မှာ line meter 190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုတော့ကိုအောင်နဲ့ကျမအနံလောက်တို့အတင်ပြမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲရောဂါအဓိကကိုဆက်ပြောင်းသွားရာဟူပေပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိနေရာကိုရာထူးကဖယ်ရှားလိုက်ပါတယ်ပြည်ပနိုင်ငံတွေကိုပေးမဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေကိုလျှော့ချဖို့သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ကြားကပဲမဟာဗျူဟာအရာအရေးပါတဲ့ဦးစားပေးနိုင်ငံတွေစီမှာမြန်မာနိုင်ငံကိုထည့်သွင်းထားပါတယ်ဖိလစ်ပိုင်နိုင်ငံကတော့အမေရိကန်ပြည်ထောင်စုနဲ့ရေးထိုးထားတဲ့လုံခြုံရေးသဘောတူညီမှုစာချုပ်ကနေနှုတ်ထွက်လိုက်ပါတယ်ဒီလိုထိတဲ့ရောက်သတင်းတွေကိုကြားမှာပါမခွန်ညို
ကောင်းပါပါရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းတော်တွေမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိမြန်မာနိုင်ငံတွင်းမှာပဲရပ်ပိုင်းတွင်စတင်ဆစ်ဆီးနိုင်တော့မယ်ဆိုတဲ့သတင်းတော်နဲ့အတူရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တဲ့အစိုးရစစ်တပ်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေလို့ရွာလုံးချို့ထွက်ပြေးနေကြရတဲ့အခြေအနေနဲ့တခါစစ်ဘေးရှောင်ဒုက္ခသည်တွေကအစိုးရကပေးတဲ့နေရာတွေမှာဘာကြောင့်မနေနိုင်တာလဲဆိုတာကတော့
ဘောဘလာဘိုလွေနေဒီမှာရေမင်းအစီအစဉ်လေးနေရာဟိုအကုန်ခေါ်ခေါ်ကြီးမှာရေမရှိဘူးမင်းပေါ်ရေးလာရေးခစ်နေရာတွေရှိတယ်
ကျသေးရောင်မြို့နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ပြောပြချက်နဲ့အတူနားဆင်ရမှာပါမြစ်ကြီးနားရဲစခန်းမှာထိမ့်သိမ်းထားတဲ့ခရိယံဘာသာရေးအမှုဆောင်ကချင်တိုင်းရင်းသားနှစ်ဦးကိုမြစ်ကြီးနားထောင်ကိုပို့လိုက်တဲ့အကြောင်းကိုလည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့အင်ခါနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကြောင့်တောင်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲရောဂါအဓိကကူးစက်ပြန့်ပွားရာဟူပေပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိနေရာကိုရာထူးကဖယ်ရှားလိုက်ပါတယ်။ပြည်နယ်ကျန်းမာရေးကော်မရှင်အကြီးအကဲဆောင်ဂျင်းနဲ့ကော်မရှင်ညွှန်ကြားရေးမှူးလီယူယုံစီတို့ကိုရာထူးကဖယ်ရှားလိုက်ကြောင်းတရုတ်အစိုးရသတင်းဌာနကဒီကနေ့အင်္ဂါနေ့မှာကြေညာတာပါ။လူတန်းနဲ့ချီတဲ့ဟူပေပြည်နယ်ကိုလည်းအဝင်ထွက်ပိတ်ဆို့ထားသလိုဒေသခံတွေကလည်းစားနပ်ရိက္ခာပြည်လမ်းမှုကြောင့်မချေမနှဖြစ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဟူပေပြည်နယ်ထဲမှာနောက်ထပ်သေဆုံးသူ103ဦးရှိခဲ့ပြီးတဲ့နောက်တနေ့မှာပဲကျန်းမာရေးအရာရှိနေကိုရာထူးကဖယ်ရှားလိုက်တာပါ။တရုတ်နိုင်ငံတစ်ဝန်းလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 43,000 နီးပါးရှိတယ်လို့တရုတ်အစိုးရကအတည်ပြုထားပါတယ်။ပီကျင်းမြို့ကစီယုံတစ်ခုကကိုရိုနာဗိုင်းရပ်စ်လူနာတွေကိုသတင်းလာနေကတွားရောက်အားပေးခဲ့တဲ့သမ္မတရှီဂျင်ပင်ကတော့ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့တိထက်ခိုင်မာတိကျတဲ့နည်းလမ်းတွေနဲ့လုပ်ကိုင်းသွားဖို့ညွှန်ကြားခဲ့တယ်လို့အစိုးရသတင်းဌာနကဖော်ပြပါတယ်။တရုတ်နိုင်ငံကိုခရီးမထွက်ခဲ့တဲ့လူတွေကြားမှာရောဂါကူးစက်နေတဲ့အချက်ကစိုးရိမ်စရာကောင်းတဲ့အချက်ဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲဒေါက်တာတီဒရိုအီဘရီယက်ဆက်ကသတင်းလာနေမှာပြောဆိုခဲ့ပါတယ်။ပရတိန်နဲ့ပြည်တိနိုင်ငံတွေမှာကိုရိုနာကူးစက်ခံရသူတွေဟာတရုတ်နိုင်ငံကိုခရီးထွက်ခဲ့ဖူးသူတွေမဟုတ်တာကိုရည်ညွှန်းပြီးတော့ဒေါက်တာတီဒရိုကအဲ့လိုပြောဆိုသွားတာပါ။တရုတ်ဗဟိုဘဏ်ကလည်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးပူးပေါင်းလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာ43ဘီလီယံကူညီဖို့ပြင်ဆင်ထားပါတယ်။
ဂျပန်နိုင်ငံယိုကိုဟာမာကန်ဒီမှာဆက်ကတ်ထားတဲ့အပျော်စီးသင်္ဘောပေါ်ကခရီးသည်နောက်ထပ်65ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း135ယောက်ရှိသွားပြီဖြစ်ပါတယ်ကူးစက်ခံရသူတွေများလာတာကြောင့်ဂျပန်အာဏာပိုင်တွေဟာအခုခါမှာအခြေအနေကိုအနိကက်စောင့်ကြည့်နေပါတယ်ဂျပန်ကျန်းမာရေးဝန်ကြီးကက်ဆီနိုဘူကာတိုကလည်းဒီစိတ်မင်းသမီးခီးသင်္ဘောပေါ်ကခီးသွား3,900လုံးကိုစစ်ဆေးဖို့အချိန်ဆနေကြောင်းပြောပါတယ်ခီးသွားတဲ့အနေနဲ့လီကောက်လီတန်ရအောင်အခန်းပြင်ထွက်ဖို့နဲ့ဖျားနိုင်ရင်တိနိုင်အောင်လို့အပူချိန်ကိုအမြဲတမ်းနေဖို့ကျန်းမာရေးဝန်ထမ်းတွေကတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့လကဒီတင်းမောကိုစီးခဲ့တဲ့ဟောင်ကောင်ကအသက်အရွယ်ကြီးရင်သူအမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတာကိုတွေ့ခဲ့ရပြီးတဲ့နောက်စိတ်မင်းသမီးအပျော်စီးတင်းမောကိုမြို့တော်တိုချိုနားကယိုကိုဟာမာကန်ဂျီမှာနှစ်ပတ်ကြာတီးခြားခွဲပြီးတော့စောင့်ကြည့်နေစဉ်နောက်ထပ်ကူးစက်ခံရသူတွေကိုစစ်ဆေးတွေ့ရှိခဲ့တာပါခင်ဗျာ
။ဟောင်ကောင်ကလူနေတဲ့ခန်းတစ်ခုမှာရေပိုက်တွေကနေတဆင့်ကိုရိုနာဗိုင်းရပ်စ်ကူးစက်နေသလားဆိုတာကိုဟောင်ကောင်စာဝန်ရှိသူတွေစုံစမ်းနေပါတယ်။အခါအခွဲဝတ်စုံပြေဝတ်ထားကြတဲ့ကျန်းမာရေးနဲ့ရဲတပ်ဘက်ကဟောင်မင်းလူနေတဲ့ခန်းအဆောင်ရဲ့အထက်တစ်ခုကလူတွေကိုမနေ့ညကလာပြီးတော့ခေါ်ထုတ်သွားတာပါ။လူနေတိုက်ခန်း34ခုကလူတွေရောဂါကူးစက်ခံရသလားဆိုတာကိုဘူဂျာမားရေးဌာနဝန်ထမ်းတွေကမနေ့ညကဝင်ပြီးတော့စစ်ဆေးခဲ့ပြီးဆက်သွယ်လို့မရသေးတဲ့အခန်းကိုခန်းကိုတော့ဆက်ပြီးစစ်ဆေးသွားမယ်လို့အစားအသောက်နဲ့ဂျာမားရေးဝန်ကြီးပမောက်ခဆိုဖီယာချန်ကပြောဆိုသွားပါတယ်။ပြည်ခရက်လက်ကယောဂကုသခန္ဓာသူနဲ့နောက်နောက်ဆုံး42ဦးမြောက်လူနာဟာဟောင်မေးလူနယ်ဆောင်တစ်ခုထဲမှာနေထိုင်ကြသူတွေဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်အခုလိုဝင်ရောက်စစ်ဆေးကြတာပါ။တိုက်ခန်းနေလူတို့ချို့ကတာဝန်ရှိသူတွေလာခေါ်သွားတဲ့အကြောင်းရင်းကိုလည်းလက်တလုံးမသိရသေးပါဘူး။2003ခုနှစ်ကဟောင်ကောင်မှာ SARS ယောဂကုသပြန့်နှံ့ခဲ့တဲ့အချိန်တုန်းကတော့အခြားလူနေတိုက်ခန်း ံတစ်ခုရဲ့မိင်္ဂလာပိုက်တွေကနေယောဂါကူးဆက်ပြန်ပွားခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ရှေ့မြောက်ပြည်နယ်နယူးဟမ်ရှိုင်းပြည်နယ်မှာဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်း primary ပနားမရွေးကောက်ပွဲဒီကနေ့ကျင်းပနေပါတယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့်ဒီအထွေထွေရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ရှင်ပြိုင်ဖို့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေဟာအကျိတ်နဲ့စီရင်နေကြတာပါ။တင်းလာနေညသကောင်းကျော်အင်္ဂါနေ့တွေကိုဝင်လာပြီဆိုရင်ပဲ Dix Field Notch မြို့လေးကဒီမက်ဆင်းမှာနယူးယောက်မြို့တော်ဝန် Michael နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg ကနှမဲအထက်တော်အမတ် Bernie Sanders နဲ့ Indiana ပြည်တွင်းကမြို့တော်ဝန်ဖိဘူတဂျက်တို့ကတမဲစီနဲ့နောက်ကလိုက်နေတာပါဒီကိုယ်စားလှယ်သုံးဦးပြင်ဒုသမရဟောင်းဂျိုးဘိုင်ဒန်မက်ဆာချူးဆက်ပြည်နယ်ကအထက်လွှတ်တော်အမတ်အဲလိဇဘက်ဝါရန်မင်နီဆိုတာပြည်နယ်ကအေမီကလိုဘူချာတို့လည်းဒီပရိုင်မာရီရွေးကောက်ပွဲမှာသူတို့အတွက်အခြေအနေကောင်းနေရှိလာလိမ့်မယ်လို့မျှော်လင့်နေကြတာပါကြိုတင်ကောက်ယူထားတဲ့မဲဆင်းတွေအရတော့ Bernie Sanders ကဖိဘူတဂျက်ထက်မဲအသာရနေတာကိုတွေ့ရပါတယ်ဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာမဲယုံတွေတော်တော်များများမှာစတင်မဲပေးနေကြပြီးတော့ညနေပိုင်းမှာတော့ရွေးကောက်ပွဲရလဒ်ဒီကိုသိရလိမ့်မယ်လို့ခန့်မှန်းထားပါတယ်ဒီမိုကရက်တော်တော်များများကတော့လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရမယ့်သူမျိုးကသာမဲပေးရွေးချယ်ဖို့ရည်ရွယ်ထားကြောင်းပြောပါရယ်။တင်းလာနေညာကနယူးဟမ်ရှိုင်းပြည်နယ်မှာပဲကျင်းပသွားတဲ့လူလူနဲ့တွေ့ဆုံပွဲမှာတော့သမ္မတဒေါ်နယ်ထရမ့်ကဒီဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့မှာသူ့ကိုရှင်နိုင်တဲ့သူမရှိကြောင်းလှောင်ပြောင်းပြောဆိုသွားပါရယ်ခင်ဗျာ။
ကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်း VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တန့်ရောက်တဲ့နေ့ကိုဆက်ပြီးတော့တင်ပြနေပါတယ်ပြည်ပနိုင်ငံတွေကိုပေးအပ်မဲ့အမေရိကန်ပြည်ထောင်စုရဲ့အကူအညီတွေကိုလျှော့ချဖို့သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ကြကားပဲမဟာဗျူဟာအရအရေးပါတဲ့ဦးစားပေးနိုင်ငံတွေစီမံမြန်မာနိုင်ငံကိုထည့်သွင်းထားပါတယ်
So there's some specific, it's for Burma, there's some specific countries where we think that we're, it's really important for us to up our game.
မြန်မာနိုင်ငံ Papua New Guinea လို့တချို့နိုင်ငံတွေကတော့အမေရိကန်အတွဲမဟာဗျူဟာအရတိတ်ကိုအရေးပါပါတယ်ဒီလိုနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားမဟာဗျူဟာအရမဟာမိတ်ဖွဲ့ဖို့ဆိုတဲ့ကိစ္စမှာငင်းခုန်စရာတွေဖြစ်နေပေမဲ့အခြေအနေတွေခိုင်မာအားကောင်းလာအောင်လုပ်ကိုင်သွားမှာဖြစ်တာကြောင့်အခုလိုရင်းနှီးမြှုပ်နှံတာပါလို့အမေရိကန်နိုင်ငံခြားရေးဌာနပြည်ပအကူအညီပေးအပ်ရေးဆိုင်ရာညွှန်ကြားရေးမှူး Jim Richardson ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အမေရိကန်ကပေးအပ်မဲ့အကူအညီဒေါ်လာတန်100ရဲ့ပထမအတုပ်အဖြစ်လာအိုစ်နိုင်ငံကိုကျန်းမာရေးပစ္စည်းတွေပေးပို့ခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကတင်းလာနေမှာကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့တရုတ်နဲ့နေဆက်ချင်းထိစပ်နေတဲ့လာအိုစ်နိုင်ငံကိုညလုံးအကာမျက်မှန်အလက်440နဲ့ခွဲစိတ်ခံသုံးလှိုက်1500ပေးပို့ခဲ့ကြောင်းအမေရိကန်အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးဌာနကပြောပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တရုတ်နဲ့အခြားနိုင်ငံတွေကိုရောဂါတိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာတန်တရာပေးအပ်ဖို့ပြည်ခဲ့တဲ့တောက်ချာနေမှာကြေပြူထားတာပါ2023ခုနှစ်ဘန်နာနှစ်အတွက်ပြည်ပကိုပေးအပ်မဲ့ကျန်းမာရေးဆိုင်ရာအကူအညီကိုတဝက်နီးပါးလျှော့ချပြီးတော့ဒေါ်လာ6ဘီလီယံအသုံးပြုဖို့သမ္မတထရမ့်ရဲ့အဆိုပြုချက်ကိုတင်းင်းလာနေကထုတ်ပြန်တာမှလည်းသမ္မတရဲ့အဆိုပြုချက်ကိုအမေရိကန်လွှတ်တော်ကအပြင်းထန်ကန့်ကွက်ထားတာဖြစ်ပါတယ်
ရိုဟင်ဂျာဒုက္ခသည်တွေအစမတန်တင်လာတဲ့ဆက်လီတစင်ဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ပင်လယ်ပြင်မှာဒီနေ့နစ်မြုပ်သွားတာကြောင့်လူ15ယောက်ထဲမှနေရေနစ်သေဆုံးသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတဦးကိုကူကပြီးရိုက်တာသတင်းမှာရေးသားထားပါတယ်ဘင်္ဂလားပင်လယ်ဟောကိုဖျက်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားတဲ့အဲ့ဒီဆက်လီပေါ်မှာရိုဟင်ဂျာ130ထဲမှနေတင်ဆောင်ထားတယ်လို့ဟာမီဒူအစ္စလမ်ဆိုတဲ့တာဝန်ရှိသူကပြောပါတယ်လူ90ပဲဆက်နဲ့ဆက်လီမှာ130လောက်တင်ဆောင်လာတာဟာလူမဆန်တာပဲလို့လည်းသူကပြောပါတယ်ဒုက္ခသည်83ဦးကိုကယ်တင်နိုင်ခဲ့ပြီးတော့ကျန်သူတွေကတော့ပျောက်ဆုံးနေသေးပါအခုနှိမ့်ထုတ်သွားတဲ့ဆက်လီပေါ်ပါလူရေအတွက်အတိုင်းတင်ထားတဲ့နောက်ထပ်ဆက်လီတစ်စင်းလည်းတစ်ချိန်နဲ့ထွက်သွားတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇာဒီတာကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားပါဝင်တခြားနိုင်ငံတွေကိုသွားဖို့ကြိုးစားလို့ရှိကြပြီးတော့အခုလိုဆက်လီမောက်တည်ဆုံတဲ့ဖြစ်တည်မကြာခဏဖြစ်လို့ရှိပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံမထားတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂရုံးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောထားပါတယ်
အမေရိကန်ပြည်ထောင်စုနဲ့ရေးထိုးထားတဲ့လုံခြုံရေးသဘောတူညီမှုစာချုပ်ကနေနှုတ်ထွက်လာကြောင်းဖိလစ်ပိုင်ကကြေညာပါတယ်။သမ္မတရိုဒရီဂိုဒူတာတေရဲ့အမေရလုံခြုံရေးစာချုပ်ကနေနှုတ်ထွက်ဖို့မနီလာမြို့မှာရှိတဲ့အမေရိကန်တန်ရုံကိုတတိပိအကြောင်းကြားခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီဒိုရိုလူစင်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်ဆာမျက်နှာကနေကြေညာလိုက်တာပါ။1998ခုနှစ်မှာရေးထိုးထားတဲ့ The Visiting Forces Agreement VFA သဘောတူညီမှုအရအမေရိကန်တပ်ဖွဲ့တွေကိုဖိလစ်ပိုင်နိုင်ငံမှာစစ်ရေးလက်ကျင့်ဖို့နဲ့ဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေလုပ်ကိုင်ဖို့ခွင့်ပြု ချုပ်ထားတာပါ VFA စာချုပ်ကနေနှုတ်ထွက်ဖို့တမနာဒူတာတေက2016ခုနှစ်ကတည်းကအချိန်ချင်းချင်းချောက်ပြောဆိုထားသလိုဖိလစ်ပိုင်အထက်လွှတ်တော်အမတ် Ronald De La Rosa ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာညှင်းပယ်လိုက်ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့ဇန်နဝါရီလမှာနောက်ဆုံးပြောဆိုထားတာလည်းဖြစ်ပါတယ်
ဥရောပမြောက်ပိုင်းမှာလေပြင်းပေါ်နေတက်ခဲ့ပြီးတော့မိုးတဲထန်စွာရွာသွန်းတဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးခဲ့ပါတယ်။မနေ့တင်းလာနေ့ကစီယာရာမုန်တိုင်းကြောင့်လေရင်ခီးစဉ်တချို့ပြတ်သိမ်းခဲ့ရသလိုလေပြင်းနဲ့လေရင်တွေပြန်သက်လာမှလည်းအခက်အခဲတွေရှိခဲ့ပါတယ်။မုန်တိုင်းကြောင့်ပိုလန်နိုင်ငံဘူကိုဝီနာထက်ဇန်စကာတောင်ပေါ်အဖန်ဖြစ်ကမ်းမှာရှိတဲ့နင်းလျှော်စည်းပစ္စည်းတွေငှားရမ်းနေဌာနတစ်ခုမှာအမိုးတွေလန်ထက်သွားပြီးတော့အမျိုးသမီးတဦးနဲ့အသက်15နှစ်အရွယ်သမီးဖြစ်သူတို့သေဆုံးခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ခေါင်မိုးလန်ရာကနေပြီးတော့အပျက်စီးအပိုင်းဆတွေထိမှန်လို့အနည်းဆုံး3ယောက်ဒဏ်ရာရခဲ့တာပါပြည်တဲ့နိုင်ငံမှာတော့တင်းငွေနေကဝင်ရောက်တက်ခဲ့တဲ့ဒီမုန်တိုင်းကြောင့်အပျက်စီးဘလောက်ရှိတယ်ဆိုတာမကန့်မှန်းနိုင်သေးပေမဲ့အင်ဂျင်2000လောက်လက်စင်မီပြတ်တောက်နေပါတယ်အင်္ဂလန်မြောက်ပိုင်းနဲ့စကော့တလန်နေရာတချို့မှာတော့ရာသီဥတုဆက်လက်ဆူရနေဦးမှာဖြစ်ပြီးတော့နှင်းကြပြီးနှင်းမုန်တိုင်းလည်းတက်ခဲ့မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနားလည်နဲ့ကိုအောင်တို့ပြပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးဒီမြန်မာနိုင်ငံထဲမှာပဲကိုရိုနာဗိုင်းရပ်စ်ရှိမရှိဒီရဲ့ပိုင်းတွင်းကစပြီးတော့စစ်ဆေးပေးနိုင်တော့မယ်ဆိုတဲ့အကြောင်းပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးတာကိုမြန်မာနိုင်ငံထဲမှာဒီရက်ပိုင်းတွင်မှာဆက်လုပ်နိုင်မတော့မယ်ဆိုတဲ့အကြောင်းကိုတော့ကုသရောဂါတိုက်ဖျက်ရေးဗဟုဌာနတာဝန်ရှိသူတို့ကပြောလိုက်တာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရနိုင်တယ်လို့သံသယရှိတဲ့သူလည်းလက်ရှိမှာလုံးဝမရှိတော့ဘူးလို့အတည်ပြုပြောခဲ့တာနဲ့တရက်ထဲမှာပဲအခုလိုပြောလိုက်တာဖြစ်ပါတယ်လက်ရှိမှာစောင့်ကြည့်လူနာ14ဦးပဲရှိတော့တယ်လို့သူကပြောပါတယ်ဒီအကြောင်း VOA သတင်းတောက်မဆုစုကသတင်းပေးပို့ထားပါတယ်ရှင်
နိုဗယ်ကိုရိုနာဗိုင်းရပ်စ်တန်တရားလူနာတဦးဖြစ်တဲ့နမ်တူမျိုးနဲ့ပြည်သူဆေးရုံမှာထားရှိကုသပေးနေတဲ့အသက်45နှစ်အရွယ်အမျိုးသားနဲ့စောင့်ရှိလူနာတွေဖြစ်တဲ့အသက်2နှစ်အရွယ်တရုတ်ကလေးငယ်တဦးအသက်24နှစ်အရွယ်တရုတ်အမျိုးသမီးတဦးနဲ့အသက်28နှစ်အရွယ်တရုတ်အမျိုးသားတဦးအပါအဝင်အသက်52နှစ်အရွယ်အမျိုးသားတဦးနဲ့အသက်32နှစ်အရွယ်အမျိုးသမီးတဦးတို့မှာဒီရောဂါပိုးမရှိကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့နေ့နဲ့တနားရီမှာသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာတန်တရားလူနာလုံးဝမရှိတော့ဘဲစောင့်ကြည့်လူနာ14ဦးသာကျန်ရှိတော့တယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကဖွယ်ယူရေးကိုအတည်ပြုပြောပါတယ
်အခုကဆို14ယောက်ပဲစောင့်ကြည့်လူနာကျန်တော့တယ်နော်
ကျန်ရှိနေသေးတဲ့စောင့်ကြည့်လူနာ14ဦးထဲက6ဦးရဲ့ဓာတ်ခွဲနမူနာတွေကိုရင်းညွှန်းဓာတ်ခွဲကန်စီပေးပို့ထားပြီးတခြားလူနာတွေရဲ့နမူနာတွေကိုလည်းပေးပို့ဖို့စီစဉ်နေရလို့ပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ရှိနေပေမဲ့အဲ့ဒီမှာရာသီတုပ်ကွေးကိုသာဆစ်လို့ရပြီးအခုအသစ်ဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်အတွက်အတည်ပြုနိုင်မှုကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရင်းညွှန်းဓာတ်ခွဲကန်တွေကတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့ဓာတ်ခွဲကန်စီကိုပေးပို့ဆစ်ဆေးပြီးအတည်ပြုချက်ရယူနေရတာဖြစ်ပါတယ်ဒါပေမဲ့မကြခင်ရပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းမှာဒီဗိုင်းရပ်စ်ရှိမရှိဆိုတာကိုဓာတ်ခွဲစမ်းသပ်မှုတွေစတင်လှုပ်ဆောင်နိုင်တော့မယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျမတို့ရဲ့ NaN ရှင်အားကြတော့ရာသီတုပ်ကွေးအတွက်ဆိုရင်တော့ reference လက်ဖြစ်တယ်ကျမတို့ကတနည်းအားဖြင့်ဆိုနိုင်ငံတွေဆိုညာကပေါ်မှာအများကြီးဒါမှမဟုတ် reference လက်က15ခုပဲရှိတယ်ဒီဥစားတော့မချခင်မှာစစ်နိုင်တယ်မချခင်ဆိုတော့တော့ရပိုင်းအတွင်းဖြစ်မယ်
အခုလိုကိုနိုင်ငံတွင်မှာပဲစမ်းသပ်စစ်ဆေးမှုတွေလုပ်နိုင်လာရင်လူနာတွေအတွက်လိုအပ်တာတွေပိုလုံးနိုင်ပြီးတော့မယ်လို့လည်းပြောပါတယ်
ခုနကမှစစ်နိုင်တဲ့အတွက်ကြောင့်မို့ကျမတို့ကအဖြစ်ချက်ချင်းတိလဲအခါမှာလိုအပ်တာတွေအများကြီးလုပ်လို့ရတာပေါ့နော်။ negative ဖြစ်ရင်လည်း negative ဖြစ်တဲ့အလျောက် positive ဖြစ်ရင်လည်း positive ဖြစ်တဲ့အလျောက်ဒုနာလည်းကျမတို့မြင်းမြန်းဆန်းဆန်းလိုအပ်တဲ့ဟာတွေကိုပို့ပြီးတော့ပေးနိုင်မှာပေါ့နော်။
မြန်မာနိုင်ငံမှာ novel coronavirus ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်နေထိုင်စားသောက်ဖို့လူထုတတ်တဲ့နေရာတွေကိုရှောင်ကျဉ်ပြီးလက်ကိုစနစ်တကျမကြာခဏဆေးပေးဖို့အပါအဝင်ချောင်းဆိုးနှာချေရင်ပါးစပ်အုပ်ဖို့အတွက်ကိုလည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်
ဆူဆူပြပြခဲ့တာပါရှင်အခုရခိုင်ကြီးနဲ့မြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့ဒေသခံတွေရဲ့စစ်ဘေးရှောင်ဒုက္ခတွေအကြောင်းကိုအလှည့်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရောချင်းပြည်နယ်ပလောဝါမြို့နယ်အတွင်းမှာပါတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်တချို့နေရာတွေမှာဆိုရင်တိုက်ပွဲအတွင်းပစ်ခတ်တာတွေကနေအရက်သားတွေနေထိုင်တဲ့နေရာတွေကိုကြီးစံကြတာကြောင့်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတဲ့အခြေအနေတွေအထိရှိထားပြီးစစ်ပြေးဒုက္ခတွေအရေးအတွက်လည်းပို့ပြီးတော့တိုးလာနေပါတယ်ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကိုင်းပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလောဝါမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲတွေစနစ်ဆက်စနစ်ပြင်းထန်ဖြစ်ပွားလာနေတာပါ
บุรีรัมย์อยู่เนี่ยคนต่างเจียวเพิ่มมามันนี่ก็มีมาเสด็จในอีพวกเดียวไปป่วยเป็นนั่นสว่าพี่ป๋าแค่เดี๋ยวลูกอนาคตในเสด็จนั่นจะตั้มรอพี่คุยอะผมมุ่งจีเว้นสู้กับพี่ว่าเลยอ่ะเป็นเลยเป็นเลยตอนนี้ไอ้ยาพูนายนู่คนน้องนู่พี่น้องนู่พี่น้องนู่กระเพาะนู่ไอ้นาลีมาเลยเนี่ยจวารีมามีที่แทนไอ้ยาไอ้จวารีมาฮัลโหลทุกเรื่องกระเพาะที่รู้จะบอกทางเรามาคุยยาวงไลจียาวงไลเนี่ยดูเด็กป่ามันนี่ไอ้มาไปวัดที่รู้เนา
Hello. You can let a guy eat poor Piohuya, kind to cut up your water.
And the Buddha, Mun, and Yaman, you are not the Gamma, you are Gamma, she there. And I don't come to your top with the room, the Matica, the Gamma, you know, Puna, you know, 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 you know,
ဒီဘုံတိတ်တိတ်မှုတွေလောက်ခဲ့တာရှိတယ်။အော်နှစ်ပတ်ပြည့်ခဲ့ကြဆုံးမှုကတော့ရှိတယ်ဗျ။ဒီနေ့မနေ့တကောင်ကျော်အချိန်မှာရတိတောင်မြို့နဲ့နှစ်ဖက်လုံးကွာသမတော်ဆိုင်ရင်ဘက်မှာပြေကစားကမ်းမှုတွေဖြစ်ပွားခဲ့တယ်လို့ရတိတောင်မြို့ရက်ွယ်အုပ်ချုပ်ရေးမှုတူကပြောပါတယ်။ဒါတော့တက်ကတယောက်ပြောတာကတော့ညာတက်ကိုရေကဝင်ပြည့်တယ်တဲ့အဲ့ဒါသူတို့အဆောင်တွေတော်တော်ထိခိုက်တော့တယ ငယ်ကြီးတွေလာပြီးတော့ပြည်တယ်လို့ပြောတာပဲ
ဒီလိုပြစ်ကမ်းမှုဖြစ်ပွားတာကိုရတိတောင်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကလည်းအတည်ပြုပါတယ်ဒါပေမဲ့အနောက်ပိုင်းသစ်သနာချုပ်ပြောခွေရဘူမူကြီးဝင်းစောဦးကရောဒီခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကပါရတိတောင်မြို့တွင်ပြစ်ကမ်းမှုဖြစ်စေမရှိဘူးလို့ညင်းပါတယ်ဒါပေမဲ့မနေ့ကချင်းမြင့်နယ်ပလဲဝါမြို့နယ်တွင်300ခန့်မနည်းတိုက်ပွဲဖြစ်ပွားခဲ့သလိုကြောက်တော်မြို့နယ်တွင်မှလည်းပြစ်ကမ်းမှုတွေဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ
်။တိုက်ပွဲကတော့ဖေဖော်ဝါရီလ10ရက်နေ့မှာဒီမြို့နယ်လေးခုလောက်မှာဖြစ်ခဲ့တာရှိတယ်။အဲ့ဒါဒီကြောက်တော်ရဲ့ပလဲဝါမင်းပြဦးတီတောင်နဲ့ဟိုဒီပလဲဝါမြို့နယ်လူချောင်းတပါခိုက်တာဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းမှာဒီအားလုံးပြောင်းနေတဲ့ပွဲအပြာလန်ဖြစ်ပွားခဲ့တာရှိတယ်။ရာဇမေဒီနဲ့ဒီဆက်တိုက်ကုန်းပြတာလည်းပဲဒီရင်ဒီပလောဝမျိုးနယ်ဒီမုံမူရာအဲ့ဒီအနောက်တောင်ဘက်မှာရှိတဲ့အဲ့ဒီတောင်ကျောင်းမှာလူအမဘာစစ်သားရဲ့ဒီခမာရမြစ်ကလေးခမာမြစ်ကရှိအဲ့ဒီစစ်ကြောင်းတွေတည်းနေပြီးတော့ဒီတိုက်ပွဲဖြစ်တာရှိတယ်ဒီပလောဝမျိုးမှာရှိတဲ့ဒီခမာမြစ်ကိုတောင်းရင်ဌာနချုပ်ပေါ့နော်အဲ့ဒီတောင်းရင်ဌာနချုပ်ရဲ့နောက်ပြီးတော့ဒီစကားကကိုဒီရှောက်တော့အခြေဆက်ဒီစကားကကိုဌာနချုပ်ကိုလည်းကျွန်တော်တို့ဘက်ကနေအဲ့ဒီလိုလက်ပြခပိုက်ဆက်ခဲ့တာရှိတယ်
ပမူကြီးဝေးစွာဦးကတော့ကြောက်တော်မြို့နယ်သင်းမရွာဘက်နဲ့ပလဲဝါဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့အသေးစိတ်ပြောဆိုတာမရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်ဘူရီတောင်နဲ့ရတိတောင်အစဘက်မှာတိုက်ပွဲပြင်းထန်နေတာကြောင့်ရွာသား1000ကျော်ဘူရီတောင်မြို့နယ်တေကန်ခွတ်ဆုံရွာဘက်ကိုသိမ်းရှောင်ရောက်ရှိနေတယ်လို့စစ်ချောင်းကူညီရေးဖွဲ့ဝင်ကိုဝင်းနိုင်ကပြောပါတယ်
။အခုကကျွန်တော်တို့ဒီဖက်ပြလာတဲ့လူတွေကကျောင်းမြို့နယ်ပါတယ်ဘူရီတောင်မြို့နယ်ပါတယ်ဒီရေစီတောင်မြို့နယ်ဘက်မှာဆိုကျောက်ကျန်းတို့ရဘုံတို့တမင်္ဂအိုဖောက်ဇီယာမြိုင်ရောဘာမစေကြောဘောနော်အဲ့ဖက်ကဒီလာဒီရေမြေကဘောနော်ပို့ပြီးတော့ဒီတိုက်ပွဲတွေကပြင်းနေမှာတော့ဒီဘူးကြောင်မျိုးနဲ့ရေစေကန်ဖတ်ဆောင်ရတဲ့ရောကိုပြစ်လိုက်ကြတာဘောနော်သူတို့ကသူ့ရောကဘယ်လိုရှိလဲဆိုတော့အနည်းအားဆိုတော့ကျွန်တော်တို့လူပေါင်း1000ကျော်တော့ပြောတော့တယ
်မနေ့ကလည်းရတိတောင်မျိုးနဲ့စင်ကုန်းတိုင်ကြီးဝါမှာတလက်ကြီးကြီးကြာရပွက်ကွဲမှုကြောင့်ရွာရန်အလုံးဘူရီတောင်မျိုးနဲ့ဘက်ကိုရွာလုံးကျွတ်ထွက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ပြောပါတယ်ရခိုင်လက်နက်ကန်အေအဖွဲ့နဲ့မြန်မာစစ်သားတို့တနစ်ကျော်တိုက်ပွဲဖြစ်စဉ်တွင်အရသားတွေထိခိုက်တေဆုံးမှုတွေများပြားလာသလိုရခိုင်ပြည်နယ်တွင်စစ်ရှောင်ဥယျာဉ်36,000ကျော်ရှိလာနေတယ်လို့ချင်းပြည်နယ်မှာစစ်ရှောင်ဥယျာဉ်4,000အထိရှိနေတယ်လို့ဒုက္ခသည်ကုညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွင်းအင်သတင်းပြပုတ်ခဲ့တာပါရှင်။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အစိုးရကစောင့်ပေးထားတဲ့စခန်းတွေမှာစစ်ဘေးရှောင်ဒုက္ခသည်တွေကသွားပြီးတော့မနေကြပါဘူး။ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်စခန်းဆောက်တာကိုလည်းအစိုးရကခွင့်မပြုတာကြောင့်နေထိုင်ရေးအခက်အခဲတွေကြုံတွေ့နေကြရတဲ့အကြောင်းကိုတော့ VOA သတင်းတော်ကိုသက်နိုင်ကမေးမြန်းသတင်းပြပုတ်ထားပါတယ်ရှင်။
ရခိုင်လက်နက်ကန်ရေးအဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေစေရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြဘူတီတောင်ရသေးတောင်နဲ့ပုံနယ်ကျွန်းစတဲ့မြို့နယ်တွေမှာစစ်ဘေးဒုက္ခသည်တွေနေထိုင်ဖို့အတွက်ဆိုပြီးတော့ရခိုင်ပြည်နယ်စိုးရအဖွဲ့ကပြီးခဲ့တဲ့2019ခုနှစ်ကလေးကစာအုပ်တွေစောက်ပေးထားပါတယ်ဒါပေမဲ့လက်ရှိရှင်ဒီအဲ့ဒီစိုးရကစောက်ပေးထားတဲ့ဒုက္ခသည်စခန်းတွေမှာစစ်ဘေးဒုက္ခသည်တွေမနေတာကြောင့်ဒီတိုင်းပဲပြစ်ထားရတယ်လို့ရခိုင်ပြည်နယ်စိုးရအဖွဲ့ပြောခွင့်ရစေဝင်သားရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်ဒါကတော့မပြောရတော့ဘူးအဲဘာကြောင့်လဲဆိုသူကပထမတော့နေထိုင်မယ်ဆိုပြီးတော့ဆန္ဒပြုတယ်ပေါ့နော်အင်ကောင်းစုပေါင်း900ကျော်နေထိုင်မယ်ဆိုပြီးတော့ဆန္ဒပြုတဲ့အတွက်ကြောင့်အဲဒီကြောင့်နေပြီးတော့ ဟုတ်တာအနည်းဆုံးဖို့အတွက်အခက်အခဲဖြစ်နေရဲ့ဒါကြောင့်မို့လို့ဟိုနေရာချထားပြီးဖို့အတွက်ဒီအဆောက်အဦတွေစောင့်မယ်ဆိုပြီးတော့ဒါစီမံချက်ဆွဲလိုက်တယ်ပေါ့နော်စီမံချက်ဆွဲပြီးတော့ချောက်ဆောက်လိုက်တယ်ပေါ့မိုးရင်းကာလမှာပဲဆောက်ရတယ်ခဏနေလေးကြမ်းကြမ်းမှုတော့ရှိသွားတယ်အဲဒါပေမဲ့အဆောက်အဦတွေပြီးတော့ကဲအဲမြေတူတွေကြာပြီးလမ်းညွှန်ကြပါပြီဆိုတော့ခါသူကမလင်းတော့ပါဘူးဆိုပြီးတော့ပြန်ပြီးတော့စံတာပြန်ကြတယ်အဲ့တော့အဲ့ဒီနေရာလေးဟာအတိအတိုင်းဖြစ်နေကြသူဒီလေပေါ့နော်အကုန်လုံးဆိုတော့ 1.8 billion ကျွန်တော်တို့ကျစစ်ခပင်းဆိုတာ 1 billion ကိုခံတယ်အဲပြဆောင်စုကပန်ပူတာကတော့ 0.8 ပေါ့ 1.8 billion
ဗုဒ္ဓတော်ဒေတာခံကိုဝင်းနိုင်ကတော့ဗုဒ္ဓတော်မျိုးနေထင်းမှာအစိုးရကဆောက်ပေးထားတဲ့ဒုက္ခသည်စခန်းမှာဒုက္ခသည်တွေမနေနိုင်ကြဘူးလို့ပြောပါတယ
်သူတို့ဆောက်ပေးထားတဲ့နေရာတွေမှာတော့လူတွေမနေဘူးအဲ့ငါဘာဖြစ်လို့လဲဆိုတော့ဒီညနေလေးဝေးတယ်အဲ့ငါကမူဆန်နေတဲ့ယောနဲ့နေနေပေါ့နော်အဲ့ငါနေရာမှာတော့ပြီးဆောက်ပြီးတော့ဒီတော့ပြည့်တယ်ကျွန်တော်တို့ဒီဘုရောညနေလေးရှောင်းတို့ရဲ့ယောနာမှာသူတို့လုတ်ပြတာတွေ့တယ်ကျွန်တော်တို့
အစိုးရကဆောက်ပေးထားတဲ့စေဘေးကြောင့်စကန်တွေဟာတော့ရည်လာရဲခက်ခဲတွေရှိသလိုရေမီးစတဲ့ခက်ခဲတွေရှိနေတာကြောင့်စေဘေးဒုက္ခတွေတွေနေနဲ့မနေထိုင်ကြတာဖြစ်တယ်လို့လည်းရေသေးတော်မျိုးနေမျိုးသားလှတ်တော်ကိုယ်စားလှယ်ဦးခင်မောင်လာကပြောပါတယ်
ဒီကြာတာပြည်ဒုက္ခတွေတဲ့ကြောက်ကကနာတိရမယ်နောက်တွက်တော့ကိုစလီတွေနောက် CS တို့တွေမြူးမြူးမြူးဖတ်တဲ့ site တွေညှောမှာအဲ့ဒီအစီအစဉ်ကိုလုပ်ရမှာသူတို့ဒီဆောက်တဲ့နေရာကလက်တွေ့မကြောက်ရခိုင်မကရေလန်းကများတယ်လေနောက်ရေတောက်ကုန်ချပါတယ်ရေလန်းခိညတယ်သူတို့ကကိုတွေကတော့လိုက်လာလိုက်ရေလိုက်တော့လိုက်လို့လုပ်နေရတာလုံချုံရေးကိုဥစားပြီးတော့လုပ်လိုက်တော့ဒီကိဒုက္ခတွေတဲ့ဆန်တဲ့မကိုက်ဘူးသူတို့သားတွားဖို့လာဖို့လွေနေဒီမှာရေနင်းအစီအစဉ်တွေနေရာဟိုကကုန်းခေါ်ကြီးမှာရေမရှိဘူးမင်းတော်ရေးလာရဲ့ခက်တဲ့နေရာတွေဖြစ်နေတယ်ဝင်ချွေးရှိတော့ဟိုဥစားပေးလိုက်တော့တကယ်ဒုက္ခတွေလွေရှင်နဲ့လွေချော်နေအဲ့ဒါရောက်အောင်ဆွေးအားဆောက်တဲ့အဆောက်အဦတွေဘူးမှမတော်ဘူးအဲ့လိုအလားတက်ဖြစ်ကုန်တာ
ရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေစေဖြစ်တာကြောင့်စစ်ဘေးဒုက္ခတွေဥယျာဟာလည်းတနေ့ဆက်တနေ့များပြားလာနေပေမဲ့အစိုးရဆောက်ပေးတဲ့နေရာတွေကိုမတော်ကြပါဘူး။ဒါပေမဲ့သူတို့နေရေးထိုင်ရေးအတွက်သူတို့သဘောနဲ့သူတို့လည်းဆေးရှောင်စခန်းတွေဆောက်ခွင့်မရှိပါဘူး။အန်ဒီရရှိတဲ့နေရာတွေမှာဆေးရှောင်စခန်းတွေကိုယ်သဘောနဲ့ကိုယ်မဆောက်ဖို့အစိုးရကတားမြစ်ထားတယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ပြောခွင့်ရစေဘင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်။ဒါကြောင့်လဲဆိုတော့ဆေးရှောင်စခန်းတွေကိုတိဆောက်တဲ့အခါမှာအချို့ချို့ရကိုဟုတ်စိတ်ဘောရအတိုင်းဒီဆောက်တယ်ဒီဆောက်တဲ့အခါမှာတချို့နေရာတွေကြတော့မလော့ကင်းတဲ့နေရာတွေနဲ့ဆင်းတဲ့မလော့ကင်းတဲ့အင်းကြီးဆက်တဲ့နေရာတွေမှာဖြစ်နေတဲ့အတူတူဒါကြောင့်မလို့ဟိုရှိတဲ့ဖွင့်နေတဲ့နေရာတွေမှာဒီဆောက်ဖို့အဲ့ဒါမျိုးရှိပါတယ်မလော့ကင်းတဲ့နေရာဆိုတော့အဒီရောဗျာဟိုဒီဟိုစက်ပြနိုင်တဲ့နေရာနဲ့အင်းဆက်တဲ့နေရာတွေမှာဖွင့်ထားတဲ့စခန်းတွေပေါ့
စီရင်တင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာဖေဖော်ဝါရီလ5ရက်နေ့အထိထွက်ပြေးတင်းဆောင်နေကြရတဲ့စစ်ဘေးဒုက္ခသည်5000နီးပါးရှိနေတယ်လို့ရခိုင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိကိုရင်းမင်းဦးကပြောပါတယ
်။ဒါဒီ5ရက်နေ့တတိဒီအစိုးရကဟိုရင်းအပိတ်တော်ရှိတယ်။5ရက်နေ့ဒီစုစုပေါင်းစခန်း124ခုရှိတယ်။သူရစခန်းပေါင်းဒါခရိုင်၄ခုမှဖြစ်ထေတာပေါ့။စက်တွေခရိုင်ရှိတယ်၊မြောက်ဦးခရိုင်၊မောင်တော်ခရိုင်၊တောက်ပြုခရိုင်။အော်အဲစက်တွေခရိုင်မှာဆိုလို့ရှိရင်ပုံနေကျွန်းရသေးတော်ပေါတော်ဆက်တွေမြောက်ဦးခရိုင်မှာဆိုမြောက်ဦးမြင်းပြားကြောက်တော်မြေပုံမောင်တော်ခရိုင်မှာဗုဒ္ဓတော်မြို့နယ်နဲ့ကြောက်ပြုခရိုင်မှာဆိုအမ်းကဲစုစုပေါင်းစုရစခန်းက124ခုရှိတယ်လူဦးရေကစုစုပေါင်း49,598ဦးရှိတယ်နောက်အိမ်တော်စုက12,082ဦးရှိတယ်အဲဒါ5ရက်နေ့ဒိတ်ဒီဖေဖော်ဝါရီလ5ရက်နေ့ဒါရှိနေတဲ့လူဦးရေနဲ့စခန်းဆင်းရင်းတော့ရှိတယ်အသေးစိတ်ရှိတယ်ပေါ့နော်
အစိုးရကရခိုင်ပြည်နယ်တိုင်းမှာဆေးဘေးဒုက္ခသည်5000နီးပါးရှိတယ်လို့ထုတ်ပြန်ထားပေမဲ့လည်းဆေးဘေးဆောင်တွေကိုလိုက်လံစီရင်ပြုစုနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများစေယုံ REC ကတော့ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးဖာထွက်ပြေးနေကြတဲ့ဆေးဘေးဒုက္ခသည်3000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုတနိုင်ပြောပြခဲ့တာပါရှင်ရခိုင်ပြည်နယ်ဘက်ကသတင်းတွေဒီမှာရရနာပြီးအခုကချင်ပြည်နယ်ဘက်ကဖမ်းဆီးထိန်းသိမ်းမှုတချို့ကိုလည်းပြောပြချင်ပါတယ်မြစ်ကျနားရဲစခန်းမှာထိန်းသိမ်းထားတဲ့ခရီးရန်ဘာသာရေးကချင်အမှုဆောင်နှစ်ဦးကိုဖေဖော်ဝါရီလ17ရက်အင်္ဂါနေ့ကမြစ်ကျနားထောင်ကိုပို့လိုက်ပြီးလို့ကချင်ဥပဒေပညာရှင်နဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။အနှစ်60ပြည့်ကချင်တော်လှန်ရေးနှင့်အထိတ်မှဆူတောင်းပွဲကိုဦးစီးစီစဉ်သူနှစ်ဦးကိုမတရားအသင်းဆက်သွယ်မှုဥပဒေပုံမှန် 18-1 နဲ့တပ်မတော်ဘက်ကတရားစွဲခဲ့တာပါ။သူတို့တွေပြန်လွတ်မြောက်ရေးကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်အပါအဝင်ကချင်ငြိမ်းချမ်းရေးအကျိုးဆောင်တွေတပ်မတော်နဲ့ညှိနှိုင်းနေတဲ့ကြားကပဲသူတို့နှစ်ဦးကိုဘာကြောင့်ထောင်ထဲပို့လိုက်ရပါလဲဆိုတာကိုမှတ်စုမုံကစူးစီးတင်ပြထားပါရှင်
။ဟုတ်ပါတယ် ပြီးခဲ့တဲ့ February လ5ရက်နေ့ကကချင်လွတ်လပ်ရေးအဖွဲ့ KIO ကချင်လွတ်မြောက်ရေးတပ် KIA ဒေါ်လာရေးစခဲ့တဲ့အနည်းဆုံး10ပြည်စုတောင်းပွဲအခမ်းအနားကိုကချင်ပြည်နယ်မြကြီးနားမြို့နောင်နန်းတော်ဘွန်စုတောင်းတောင်မှာကျင်းပခဲ့တာပါဒီပွဲကျင်းပခဲ့တာနဲ့ပတ်သက်ပြီး February လ6ရက်နေ့မှာတော့ဂျော်ဘွန်စုတောင်းတောင်ကဘာသာရေးတာဝန်ခံဆရာဦးတောင်လွန်နဲ့လူငယ်တာဝန်ခံဦးတူးထံတို့ကိုတပ်မတော်ကနေလာရောက်ခေါ်ယူပြီးမြကြီးနားမြို့မြို့မရဲစခန်းမှာစစ်ဆေးမေးမြန်းခဲ့ပါတယ်အဲ့ဒီနောက်မှာတော့သူတို့နှစ်ယောက်ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့အမှုဖွင့်ထားခဲ့တာပါကချင်မာသာရေးအမှုဆောင်အုပ်လွတ်မြောက်ရေးအတွက်ကချင်နေချင်းခရိယံအဖွဲ့ချုပ် KBC ကချင်မျိုးသားတိုင်းပင်ခံကောင်စီ WMR နဲ့ကချင်ရင်းရဲကျိုးဆောင်အဖွဲ့ PCG ကခေါင်းဆောင်တွေကတရားစွဲဆိုထားတဲ့တပ်မတော်ဘက်ကမြောက်ပိုင်းတိုင်းစစ်တိုင်းမှုနဲ့တွားရောက်တွေ့ဆုံဆွေးနွေးညှိနှိုင်းခဲ့ကြပါတယ်ဒါပေမဲ့လို့ဒီကနေ့ February လ17ရက်နေ့မှာတော့ကချင်မာသာရေးအမှုဆောင်အုပ်ဖြစ်တဲ့ဦးထောင်လွန်နဲ့ဦးတူးထံတို့ကိုမြကြီးနားအကျဉ်းတော်ကိုပို့ဆောင်လိုက်တဲ့အတွက်အကျဉ်းတော်ရှေ့မှာကချင်ရင်းရဲလှုပ်ရှားသူတွေနဲ့ကချင်ပြည်သူတွေကချင်လူငယ်တွေတွားရောက်ဝန်းရံခဲ့ကြပါတယ်ဒီလိုမျိုးကချင်မာသာရေးအမှုဆောင်တွေကိုရပိုင်းအတွင်းမှာပဲမြကြီးနားအကျဉ်းတော်နဲ့ထည့်ပြီးတော့ချုပ်နှောင်ခွင့်တရားဥပဒေလမ်းကြောင်းနဲ့ညီပါရဲ့လားဆိုတဲ့အမေးကိုတော့ကချင်လှုပ်ရှားသူတွေဘက်ကဥပဒေကြောင်းအရလိုက်လံကူညီပေးနေသူတူဖြစ်တဲ့ကချင်ဥပဒေပညာရှင်ကချင်ရှိနေဦးမုံဆိုင်ထူးကအခုလိုသုံးသပ်ပါတယ
်ကျွန်တော်ဥပဒေဘိုင်းအနေနဲ့ကြည့်မယ်ဆိုတော့ဒီ second တည့်ရဲ့ဒီ legal criteria မှာကသူကအပေးကူညီမှုဟိုပေါ်ပေါ်တင်ရှိတယ်ဆိုတော့ကျွန်တော်က second တည့်နဲ့တရားစွဲမယ်ပြည့်ရှိမယ်ပေါ့ဗျာဒါပေမဲ့အပေးကူညီတာတွေကိုသူကပေါ်ပေါ်တင်တင်တတိမပြနိုင်ဘူးဆိုတော့ဒီ second တည့်ကသူတို့ဖားနာတော့ဖားနာပေါ့ဒါပေမဲ့ကျွန်တော်တို့ဥပဒေဆိုင်ရာကြည့်တာကတော့မမြောက်ဘူးပဲဗျာကျွန်တော်တို့မြင်တာတော့ပထမယမန်ချုပ်ယမန်တော့သူချုပ်ထားမှာပဲအချုပ်ထဲမှာပဲထားတင်တော့ဟုတ်တယ်သူတွေကတော့ဒီတတိယယမန်မှာဆိုရင်တော့ကျွန်တော်တို့ယမန်ယူပြီးတာနဲ့ကတော့ထောင်ကြီးကိုပို့ဖို့တော့ဟုတ်တယ်
အခုလိုမျိုးသူတို့နှစ်ဦးကိုမြကြီးနားအကျဉ်းတော်ကိုပို့ဆောင်လိုက်တဲ့အချိန်မှာမြကြီးနားအကျဉ်းတော်ရှေ့ထီသွားရောက်ဝန်းရံခဲ့တဲ့ချိန်ငယ်ရဲ့တရုတ်ဖော်တင်ဆက်မှုကြောင့်မြကြီးနားအကျဉ်းတော်ထဲမှာအကျဉ်းချခံရဘူးသူကချင်အမျိုးသမီးဆိုင်းနုပန်ကအခုလိုမျိုးငြိမ်းချမ်းစွာလှုပ်ရှားသူတွေပေါ်မှာတရားစွဲဆိုနေတာမတရားဖမ်းဆီးချုပ်နှောင်မှုတွေကိုအမြန်ဆုံးရပ်တန့်ပေးဖို့တောင်းဆိုပါတယ်
ဒါက freedom of expression ဟုတ်တယ်လို့ကျွန်တော်အနေနဲ့ယူနေတယ်ဘာလို့ဆိုသူတို့ပေးတဲ့ဒီ message မှာလဲတကယ်တမ်းအရန်ပြင်းထန်တဲ့ message တွေမပါဘူးဆိုတာကငင်းချမ်းတဲ့တိုင်းပြည်ကိုမလိုလားချင်ပြီးငင်းချမ်းတဲ့ပြည်သူတွေဒီဘက်ကရှင်သွဲနေထိုင်ချင်ပြီးဆိုတဲ့ message တွေရရပေါ့နော်ဆိုတော့ဒါထောင်ပေါ်ရောက်လာအောင်ကြည့်ပြင်းထန်တဲ့ဟာမဟုတ်ဘူးကျွန်တော်အမြင်နဲ့ဒီအတင်းတော်ဆရာတွေဖြစ်တဲ့တောင်းနဲ့လည်းဆိုရင်အခုကထောင်မှာစားခံရတဲ့ဆွဲဟာတော်တော်လေးဟိုသူတို့ဘက်ကနေလည်းရှင်းပြလည်းမကောင်းဘူးပေါ့နော်ပြီးတော့သူတို့ရဲ့ data set ဘက်ကနေလည်းရှင်းပြရင်လည်းဒီအန်ဟိုခံစားပြီးရပေါ့နော်ဘာလို့ကိုယ်ရင်းလိုက်ဒီလိုဖြစ်ခဲ့ရလဲဆိုတော့ဒီမျိုးတရားမျှတမှုမရှိတဲ့ဟာကိုပြီးတော့ဟိုဥပဒေမျိုးလုံးနေရဲ့လုံးရက်တွေကတော့အများဆုံးဟိုဖြည့်ရှင်းပေးဖို့လိုအပ်မယ်ပြီးတော့ဒီသက်ဆိုင်အနာပိုင်းဘက်ကရောပြီးတော့တရားရေးမှန်တဲ့ဘက်ကရောဒါကိုအော်လူလူရှိရမယ်မလို့ပေးနေပေါ့နော်ဥဒေလန်တောင်အတိုင်းတရားနာမှုရှိရှိဆင့်ထပေးဖို့အတွက်ကျွန်တော်တို့မျိုးလင်းလို့ပြချင်ပါရဟုတ
်ကချင်ဒေါ်လာရေးစတင်ခဲ့တဲ့နေ့စူတောင်းပွဲအခမ်းအနားကိုကချင်မျိုးသားတိုင်ပင်ခံအဖွဲ့ WMR ကဥဆောင်ကျင်းပခဲ့တာဖြစ်ပြီးတော့ဒီစူတောင်းပွဲဟာနေ့60ကျော်ကြာခန်းစားခဲ့ရတဲ့ပြည်သူတွေဒုက္ခကနေကင်းလွတ်စေဖို့အစိုးရတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေအားလုံးအတွက်စူတောင်းပေးရုံသာမကရင်းရဲရဲအမြန်ဆုံးရအောင်ဆောင်ရွက်ပေးဖို့အတွက်သတင်းစကားပါလို့ထားတာဖြစ်ကြောင်းကချင်မျိုးသားတိုင်ပင်ခံအဖွဲ့ကလည်းသတင်းထုတ်ပြန်ပါရှင
်မဆုမုံပြောပြခဲ့တာပါရှင်ကျမတို့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရဲနားဆင်လို့ရဲတည်သချင်းတွေတောင်းယူလို့ကြရဲဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်မကြခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းစုနေကအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ် VOE American တန်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်ဖေဖော်ဝါရီလ17ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေညီနားဆင်နိုင်ပါတယ်။အခုည9နာရီခွဲကနေ10နာရီအထိနားဆင်ကြရမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်မှာအရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီမိုကရက်တစ်ပါတီအတွင်းသဗ္ဗတလောင်းရွေးချယ်တဲ့ပနာမရွေးကောက်ပွဲဒီကနေ့အင်္ဂါနေ့ယူရမ်ဆရာပြည်နယ်မှာကျင်းပပါတယ်။ဒါပါတီတွင်းသဗ္ဗတလောင်းရွေးကောက်ပွဲဒုတိယမြောက်ကျင်းပတာပါ။ရွေးကောက်ပွဲမတိုင်ခင်နေ့ရက်အလူတင်းကုတွေဒီကမဲဆွယ်ပွဲဒီမှာကိုယ်စားလောင်းတွေတယောက်နဲ့တယောက်အပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်။2020သဗ္ဗတရွေးကောက်ပွဲမှာလက်ရှိသဗ္ဗတဒေါ်နယ်ထရန့်ကိုနိုင်ရအောင်အဓိကရှင်းပြပေးသူဖြစ်လာဖို့ရည်ရွယ်ပြီးကိုယ်စားလောင်းတွေတယောက်နဲ့တယောက်အကျိန်နဲ့အပြန်ဆိုင်မဲဆွယ်စည်းရုံးနေခဲ့ကြပါတယ်။တောက်ကြနေကနယူးယောက်မရှိုင်းပြည်နယ်မှာစကားစစ်တိုးပွဲကျင်းပပြီးဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းတွေအပြန်အလှန်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။သူသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့အမေရိကန်ပြည်ထောင်စုနဲ့မာမိတ်နိုင်ငံတွေအကြားဆက်ဆံရေးကိုပြန်လည်တည်ဆောက်ဖို့လိုနေပြီလို့ ABC ရုပ်သံကနေပြောဆိုသွားပါတယ
်။ The world is in disarray. We're losing our allies. We have no help in the Persian Gulf.Our NATO allies have made a moral equivalence between us. ဘာဒီဟာ
ဖြစ်ဖြစ်ဖြစ်နေပါလဲ။မာမိတ်တွေကိုကျွန်တော်တို့လက်လွတ်ဆုံးရှုံးနေရပါတယ်။ဘာရှန်ပင်လယ်ကွေ့မှာကျွန်တော်တို့ကိုကူမဲ့သူမရှိဘူး။ကျွန်တော်တို့မဟာမိတ် NATO အဖွဲ့ကိုယ်တိုင်ကအီရန်နဲ့ကျွန်တော်တို့ကြားဒန်းတူထားပြီးကျင်းဝေးအရာနှိုင်းရှင်တာတွေလှုပ်လာကြပါတယ်။ဘုရားသခင်ရဲ့စင်ကြယ်မြင့်မြတ်တဲ့နိုင်ငံအဖြစ်တတ်မှတ်ခံရတဲ့ကျွန်တော်တို့ရဲ့အခြေအနေကိုကျန်တဲ့တစ်ကမ္ဘာလုံးကစိုးရိမ်နေရပါတယ်။အမေရိကန်ပြည်ထောင်စုဆိုတာဘယ်ရောက်သွားပြီလဲဆိုပြီးကျွန်တော်တို့မဟာမိတ်တွေမေကွန်းထုတ်နေကြပါတယ
်။အီဒီယာနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျေကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေအတွက်ဘီလန်နာတထည်ကြီးတွေနဲ့စီးပွားရေးကော်ပိုရေးရှင်းကြီးတွေစီကငွေကြေးတွေရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုခုခံခြေပပြောဆိုသွားပါတယ်။အမေရိကန်နိုင်ငံကြီးမှာကွဲလွဲချက်တွေနဲ့ပဋိပက္ခတွေကိုညှိနှိုင်းဖြေရှားဖို့လိုနေပြီဆိုပြီးသူကပြောဆိုသွားတာပါ။
I'm putting together the governing coalition to get it done. That's how we're going to win.
မြန်မာဖွဲ့လို့အုပ်ချုပ်ရေးတည်ရက်နဲ့လုပ်ငန်းတွေကိုဆောင်ရွက်မှာပါဒီလိုနဲ့ပဲကျွန်တော်တို့အနိုင်ရပါလိမ့်မယ်။ဒါပြီးမှသဘောထားခွဲလွဲတဲ့ဒီပခါတွေစိုးရင်ထိတ်လန့်ရလောက်တဲ့ဒီတိုးလာတဲ့အခြေအနေမှာထိမ့်ကြီးတဲ့အုပ်ချုပ်ရေးတည်ရက်လိုလာပါတယ်။ကျွန်တော်တို့တံမိုးထားမှုတွေကိုစွန့်ပယ်တာမျိုးမဟုတ်ပဲတံမိုးထားမှုတွေနဲ့ကိုက်ညီတဲ့ပြန်လည်ကူစားနိုင်တဲ့အနေအထားတွေလိုအပ်နေပါတယ်
။အထက်လွှတ်တော်မှအလစ်ဘတ်ဝါရန်ကတော့ဝင်ငွေနည်းတဲ့သူကသိမ့်နေနေတဲ့မမျှတတဲ့ကွာချက်ကိုပြန်ညှိအောင်ဒီမိုကရက်တစ်ပါတီအနေနဲ့ကြိုးပမ်းနေပြီးချမ်းသာတဲ့သူငွေရှင်ကျေးရှင်တွေပဲအကျိုးအမြတ်ရနေတာတွေကိုစန့်ကျင်သွားမယ်အကြောင်း ABC ရုပ်သံကနေပြောဆိုသွားပါတယ
် The coalition of billionaires is not exactly what's going to carry us over the top
ကျမတို့လိုချင်တဲ့ကန့်သတ်တွေကိုကြုံနိုင်အောင်မြေတောင်မြောက်ပေးနိုင်တဲ့အခြေအနေကိုဘီလီယံနာတထည်ကြီးတွေကလုံးဝမဖန်တီးပေးနိုင်ပါဘူးကျမတွေ့ရတဲ့လောက်တော့အစိုးရကလည်းထိပ်ပိုင်းကအလွှာပါပါလေးအကျိုးအမြတ်ရဖို့အတွက်ကိုပဲဆောင်ရွက်နေတဲ့အစိုးရဖြစ်ပါတယ်။ဆယ်စုတစ်တွေနဲ့ချီပြီးဒီလိုဖြစ်နေတာပါ။အခြေအနေကပိုးပိုဆိုးလာတာကိုတွေ့နေရတယ်လေ
။ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲသမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားရေးအောက်လွှတ်တော်ဒီမိုကရက်အမတ်တီတရားစွဲဆိုထားတဲ့အမှုသမ္မတမှာအပြစ်မရှိဘူးဆိုပြီးအထက်လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။တနင်္ဂနွေနေ့ကတော့သမ္မတထရန့်ကဒီမိုကရက်တွေဟာယူသွန်းနေသူတွေရိုးသားမှုနဲ့အမှန်တရားဆိုတာကိုဂရုမစိုက်သူတွေဒီမိုကရက်တစ်ပါတီကဒဏ်ရာကြီးကြေရထားတဲ့ပါတီဆိုပြီးတွစ်တာလူမှုကွန်ရက်ကနေထုံးတင်တိုက်ခိုက်ပါတယ်။အင်္ဂါနေ့နယူးယောက်ဆရာပြည်နယ်ပါတီရင်းသမ္မတလောင်းပဏာမရွေးကောက်ပွဲမှာဒုသမ္မတလောင်းဂျိုးဘိုင်ဒန်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျေအထက်လွှတ်တော်မှအဲလစ်ဘတ်ဝါရန်တို့နဲ့တခြားသမ္မတကိုယ်စားလှယ်လောင်း၄ယောက်အတူရှင်ပြိုင်ကြမှာပါ။ပါတီရင်းသမ္မတလောင်းဖြစ်ရေးလိုအပ်တဲ့ထောက်ခံမှုခိုင်မာရဖို့ဆက်ပြီးစည်းရုံးလှုပ်ရှားနေကြကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစီတက်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံဦးနဲ့အတူထုတ်လို့ရမှုမဆူမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးကျူးစွာရယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနီးပြီလားဆိုတာပါ။မြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်အောင်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ပြန်ဆိုရင်တော့83နှစ်ပြည့်ပါပြီ။အခုချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှင်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကြီးစောက်ရေးလုံးပန်းနေကြပါလေ။တိုင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်အောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြည်သူ့ခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင်စတိတ်ဒီမိုကရေစီပါတီကဥက္ကဋ္ဌဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျာ။ဒေါက်တာတူးကြာလေးလိုက်မှာရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မတွေလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်။2ဦးစလုံးလေးလိုက်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒေါက်တာတူးကြာကြားရပါလားခင်ဗျာ။
ဟုတ
်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြောင်စုကြီးကြီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရယ်ပြောင်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြည်တိုင်းဝင်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြာကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကမျိုးသားညီလာခံမှာလည်းတစ်လျှောက်လုံးပါဝင်ခဲ့တယ်အခုလက်ရှိပင်လုံညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြာရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာအခုဆိုကျွန်တော်ကိုကျွန်တော်သိချက်ပြပါမယ်ကျွန်တော်ကတော့ချင်းချင်းနဲ့ဒီတို့ပါတယ်ဥက္ကဋ္ဌတော်တော်ကြပါအဲ DSP ဥက္ကဋ္ဌတော်တော်ဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်ညီမတကာရဲ့ဒီနိုင်ငံရေးဒီကြီးကြီးဒီဆောက်မှုဖြစ်စဉ်ကိုကျွန်တော်ဆလို့ရှိတော့ဒီဒီတူတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်တာနိုင်ငံရေးပြဿနာဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြဿနာနိုင်ငံရေးနည်းဖြည့်ဖြည့်ရှင်းဖို့ဆိုတာကိုပြက်ကွက်ခဲ့ပြီးတော့မှဒီစီးရဲနည်းပဲဖြည့်ရှင်းခဲ့တော့ဒါဟိုညီကန်းကြီးတွေဆိုတော့လည်းလာဝေးဖြစ်တာပေါ့။ဒါပေမဲ့2020ကိုပဲပြီးတဲ့နောက်ပဲဆိုရှင်တက်လာတဲ့အတွေ့အကြုံကဒါမှမဟုတ်ဒီစီကဒီနိုင်ငံရေးပြဿနာနိုင်ငံရေးဖြည့်ရှင်းရမယ်ဆိုတော့လက်ခံပြီးတော့မှတိကျဆွေးနွေးပွဲတွေကျင်းပလာတာပေါ့လေ။အဲ့ဒီကအခုနောက်ဆုံးမှာဆိုရင်ဒီနေ့တည်းရသပင်လုံးကြီးလာခါနဲ့ဆိုတာကိုသိပါတာပေါ့ဒီနေ့မကုန်ခင်ယူကပဲမတိုင်းမင်းသူကညီလာခံသိပါဘူးလေလာလာရှိတယ်လို့ကြားသိရတယ်ဒါတည်းဟာဒီဒီညီကြီးတွေဆောက်တဲ့နေရာမှာမိမလမ်းမှာနေသွားနေတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါမဲ့အခုရှိတာကအဲ့ဒီညီလာခံနိုင်ရစနေပေးပေါ်လေတဲ့တော့ဖြောင်းဖြောင်းဖြူးဖြူးမကျင်းပါနိုင်တာတခုကတော့နည်းနည်းကြည့်ကြည့်ရအောင်အဲ့ဒါတော့ဒါဒီပုံမှုတွေတော့ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံရေးဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းနေနေရမှာပြည်သူစုနေပွဲလုပ်တဲ့နေရာမှာဒါ CLA နဲ့ကျွန်တော်ကဒီကိုယ်စီဒီစုနေနေပွဲအကြီးကြီးတယ်အဲ့လိုဖြစ်ဖို့ဆိုချင်တစ်ဖက်မှာဒါအပြစ်ခံရပြေးထားရမှာအဲ့အမျိုးဆုံးဒါအရာကြီးအပြစ်ခံရပြေးလောက်ထားပြီးတော့မှ nice nice ကျင်းပဖို့တော့ပြဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့ဒီဟာကအခုအပြည့်အဝဖြစ်နိုင်ဒီပေါ့တိုက်ပွဲတွေတခါလေးရှိလာတာဒီ nice nice ပွဲလည်းဒါပြောမယ်ဆိုလို့ရှိရင်တော့ဖြောင်းဖြောင်းဖြူးဖြူးစနေပေါ့ကြည့်ခဲ့ရှိတယ်။ဘာပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးကြီးလာခါကဆက်တဲ့ကျင်းပသွားမှဖြစ်တယ်။ပြည်လုံးကြီးလာခါရဲ့နောက်ဆုံးပါတယ်ပါလေဒီဖက်ဒရယ်ဒီမိုကရေစီဆိုတဲ့ဆိုရဖြစ်တယ်။ဒါဒီတင်းကြမ်းရေးကိုရရှိစေမဲ့မြန်လာဖြစ်တယ်လို့ဆိုတော့ဒါဟ
ုတ်ကဲ့ဗျာ။ဒါ
ကြောင့်မလို့ဒီအခုဒီကမှာဒါဒီကျွန်တော်နိုင်ငံမှာဒီကမ်းရေးရရှိဖို့ရှေ့ကိုတူးနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက်တ
ယ်။ဟုတ်ကဲ့ဒေါက်တာတူးကြာကခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တူးတက်လာတယ်ပေါ့။ဒီနေရာမှာကျွန်တော်တစ်ချက်မိကြင်ကဖယ်ရက်ဆိုတဲ့အသုံးလုံးမှာအရင်တော့ကဆိုရင်ဖယ်ရက်ဆိုတဲ့အသုံးလုံးသုံးမယ်ဆိုရင်စစ်ဆိုးအဟိုးရင်လက်ထက်ကဆိုရှင်ဒါခွတ်ထွက်ရေးဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်။ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆူရီကိုနိုင်ကဖယ်ရက်ပြည်အောင်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျာ။အဲ့တော့ဖယ်ရက်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုးရွားတွေပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပဲလားလို့ခံယူပါလားကွဲလွဲမှုတွေရှိပါလား
ကျွန်တော်ခံယူတာကဒီဖက်ဒရယ်ပြည်ထောင်စုကပို့ပေါင်းရေးပါခွင့်ပြုရေးမဟုတ်ပါဘူးဒါဖက်ဒရယ်ဘုံနဲ့အဖွဲ့အစည်းဘုံကိုစစ်တုံးပြီးတော့မှပြည်ထောင်စုကိုဒီအားလုံးတန်းတူညီကြအခွင့်အရေးရရှိပြီးတော့ကိုယ်ပိုင်ပြတ်သားခွင့်အမျိုးသားတန်းတူအခွင့်အရေးကိုယ်ပိုင်ဥချုပ်ရေးကိုယ့်ဘာကိုဖန်တီးခွင့်ဆိုအပ်တဲ့ဒီပြည်ထောင်စုကိုစနစ်တကျဖွဲ့စည်းတော့မယ်ဖွဲ့စည်းထားခဲ့လို့ဆိုလို့ရှိရင်ကျွန်တော်ဒီပြည်ထောင်စုကညီကြတာရနေပါပဲခွဲ့တဲ့လူတွေလူတွေကတိုင်းလာတယ်လားမရှိပါဘူးဒါပြည်ထောင်စုခိုင်ခိုင်မြဲမြဲနဲ့အလုံးတန်းတူအခုရင်းနေပူပေါင်းနေထိုင်ခြင်းနဲ့
โอเคကျွန်တော်အတိအကျမေးချင်တာကဒီ Ferrari ဆိုရဲ့၃နှုံးပေါ့နော်အစိုးရက၃နဲ့ Ferrari ဆိုရဲ့၃နှုံးပေါ့မှာဝိဝါဒကွဲစရာရှိလားတကတိုင်းသားတွေလူလာနေရဲ့ Ferrari ဆိုရဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျွန်တိုင်းသားတွေလူလာတဲ့အနှစ်သာရကဘာလဲဆိုလို့ရှိရင်လည်းခုနကနေပြန်လို့ညီလာခံတုန်းကဘုရားအဆန်းပြောခဲ့တဲ့ဂိတိစကားတိုင်းပေါ့လေကိုပဲပြတ်တန်းဆိုပြီးအမျိုးသားတန်းတူဆိုရေးပြဝိုက်ရရှိတဲ့ကိုပဲအုပ်ချုပ်ရေးရှိတဲ့အဲဒီပြည်ထောင်စုဖြစ်တဲ့ဒီလိုကြည့်လို့တဲ့ပြည်ထောင်စုကိုတည်ဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တွေဖော်ပြစီမှာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြီးတော့မှညီကျန်းတည်ဆောက်တဲ့နေရာမှာအဲဒီပုံစံမျိုးနဲ့ပြည်ထောင်စုကိုဖော်ဆောင်စေချင်တယ်အားကြောင့်မလို့ဒီနေရာမှာဒီကဒီကျွန်တော်ပဲကဒီတိုင်းသားပဲကကျွန်တော်အမည်နဲ့တည်းဆိုလို့ရှိရင်တော့အဲဒီစစ်မှန်တဲ့ဖက်တဲ့ပြည်ထောင်စုတည်ဆောက်ရေးပဲဖြစ်ပါတယ်အဲ့ဒါကခုနပြောလို့ပဲစစ်မှန်တဲ့ဖက်တဲ့ပြည်ထောင်စုဆိုတာကအားလုံးတန်းတူဆွေးနွေးတဲ့ဓာတ်တူညီမျှနေဆိုင်နိုင်တဲ့အဲဒီဒီဒီတုံးကျနေဆိုင်နိုင်တဲ့ပြည်ထောင်စုကိုဆွေးနွေးတာဖြစ်တယ်ကွဲကြဲရေးဆိုတာကိုဒါသိချက်မှမဖြစ်သားပါဘူးလေပါပါဘူး
ဟုတ်ကဲ့ခင်ဗျဒေါက်တာတိကျလေးလိုက်မှာခင်ဗျခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းဆရာကုတိဟဖိတ်ခေါ်ကြပါလေကုတိဟကြီးခုနကကျွန်တော်ခုနကဒီဒီလက်ရှိပင်လုံးနဲ့အချိန်ဒီလက်တွေ့အချိန်ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတိဟောက်ကိုအဓိကမေးချင်ပါတယ်ခုနကပြောလို့တိုင်းသားတွေဘက်ကလူလာနေတဲ့အချက်တွေအခုပင်လုံးဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလာနေတဲ့အချက်တွေနဲ့အစူရဘက်တမရဘက်ပြောနေတဲ့အချက်တွေကနှီးစပ်မှုရှိရလားတော်တော်ကြီးကွာဟနေလားကုတိဟအမြင်သိချင်ပါတယ
်ပုံလင်းပြောတော်တော်ကြီးကွာဟနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့စန့်ကြတဲ့ကိစ္စတွေကျွန်တော်တို့အောက်ရှင်မှာဖြည့်ပြည့်မှုဖြစ်တဲ့ကိစ္စတွေကပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူတို့နေနဲ့ကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အချိုးဆူးလေးပွဲဒီမှာပဲအလားပြဿနာတွေအလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆူးတဲ့ပွဲတွေကလည်းရင်းနှောင်းရလဲကျွန်တော်တို့ဆူးနေတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုဘေးထုတ်ခဲ့ရတာတို့နောက်မှဆူးနေမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ဗျာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်ခြေလဲမှုတွေနဲ့ဖြစ်ဆက်ခဲ့ရတဲ့ကိစ္စတွေအများကြီးအနောက်ဆုံးမှာကျွန်တော်တို့ပို့ပြီးတော့တစ်ဆို့စရာအဖြစ်လာတော့ဗောဗျဟိုတွေ့ချာမတည်လေခဲ့လို့ဗောအဲ့ဒါအဓိကဆိုဟိုပုံသားညုံပြောတာအမှန်ပဲဗျာကျွန်တော်တို့ဒီတင်လို့ sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မလို့ဗောနော်ပုံစိုးရကတက်မလို့ကသူကဒီဖက်ဒရယ်ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူကဖက်ဒရယ်ကိုခွဲထွက်ရေးဆိုပဲဆိုပြီးတော့တခါညီနာချင်းချတာတော့ဟိုဆိုတော့တော့ပြီးတော့သူကကျွန်တော်တို့ဒီတိုင်းသားအရေးထုတ်ရှားနေတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းသူကဖိတ်ခိုက်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့ခါကျတော့အပွဲကြီးဖြစ်တဲ့ခါကျတော့ကျွန်တော်တို့ကသူကတက်မှန်တာနှစ်ခုဖွင့်ထားလို့ဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့သူ့ရင်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိကြလို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကင်နေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့ခါမှာတော့တားတဲ့ကိစ္စမျိုးတွေဟာလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့ဒီတက္ကနာနှစ်ခုကဟိုဒီပြေပြေချင်းကျွန်တော်တို့ဒီသူကလည်းအဲ့ဒီဈာထဲမှာညက်လာတယ်ဘာလို့သူကိုယ်တက်ကလည်းဒီ federal ကိစ္စကိုဟိုတက်တဲ့ကောကသူ့မှာဖြတ်သားတဲ့ဒီ blue federal ပုံစံနဲ့တွားမယ်ဆိုတော့ energy သူကလည်းဖြတ်သားတဲ့ပုံစံမှရှိရကြတော့တိုင်းသားတွေလူလာတဲ့ပုံစံဒါဆိုတော့တခါဒီတို့တက်မရောလူလာတဲ့ပုံစံနဲ့သူ့ပုံစံနဲ့ဈာမှာဒီတိုင်းမို့တော်တော်လေးအကျက်ပဲရှိရဘာဖြစ်လို့ဆိုတော့သူကသူ့ရဲ့ပုံစံကိုချမပြနိုင်တဲ့အတွက်ကြောင့်မလို့ဈာချဖို့တော်တော်ခက်တယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့ federal ကိုဟလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာ federal ကိုဟိုတနစ်ကိုထူထောင်ခြင်းနဲ့စိတ်ကအဲ့ဒီသုံးဘွဲ့မှာတပါးလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ federal တိဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရရဲ့ချင်းချောင်းမှုပဲအဲ့တော့ဒီသုံးဘွဲ့လုံးမှာကျွန်တော်တို့ညကြီးတစ်ခုရှာပြီးတော့ federal ကိုကျွန်တော်တို့ပရမတ်တစ်ဆင့်အနေနဲ့တိဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်တော့ကျွန်တော်ဒီတိတ်ခဲမြင်ရတယ်ကျွန်တော်တို့ဒီတနက်တန်လေးရက်ချင်လို့ဆိုတော့ကျွန်တော်တို့ကစပွဲပိုင်းပေါ်တက်လိုက်တာတကယ်တော့နိုင်ငံကြီးညီမချက်နဲ့ပတ်သက်ရင်ကြောင်းကြောင်းကြီးကြီးကတော်တော်ကွာတယ်ဒီသုံးဘွဲ့ကအဲ့တော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှေ့မှာကျွန်တော်တို့ဒီတိုင်းပဲစက်တနာဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်တို့တနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်ထက်ကရင်ဆန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်ကြောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကပါလဲဆိုတော့ဒီစိတ်တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တမ်းကျွန်တော်တို့ဟိုအရန်ကျေလောင်တဲ့အတန်ကလက်နက်ကင်တိုင်းသားအဖွဲ့ရဲ့သဘောထားပိုပြီးကျေလောင်တယ်အဲ့ဒါနဲ့ပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရာကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်စူးစမ်းရဲဆိုတာတိုင်းသားဒေသတွေမှာလည်းဟိုကျေပြတ်လာဖို့လိုတယ်တွင်ကျေလာဖို့လိုအပ်တယ်အငြင်းမြင့်တွေဖို့လိုအပ်တယ်အခုကနိုင်ငံရေးပါတီတွေတိုင်းသားနိုင်ငံရေးပါတီတွေအဲ့လိုအားမကောင်းမင်းနဲ့ကျွန်တော်တို့ငြင်းငြင်းဆွနေတဲ့အခါမှာလက်နက်ကင်အဖွဲ့ကြီးကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဘက်ကဆိုလဲလက်နက်ကင်အဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့အခါကျတော့ကျွန်တော်တို့ရှိမတူဘူးဆိုတော့ဒါတွေကအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညကြီးအရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လိုတယ်။ဘုံပဲနဲ့အားလုံးလူချင်းတဲ့အတိုင်းပဲဖြစ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ပြန်နေတော်တော်လေးကိုမလွယ်ဘူးစိတ်ငုံမှုကြီးမားတယ်။ကျွန်တော်ဒီ တန်းလေးလည်းမဖြစ်နိုင်ဘူးရှေ့တန်းမှလည်းမသိကြဘူးလို့ပြောတယ်မှာဟုတ်
ဟုတ်ကဲ့ကုတီဟာကျေးဇူးပါကျွန်တော်တို့သူကြတဲ့ကုတီဟာဒီတိုင်းမှာခဏနေပြပေါ့ခင်ဗျာတော်ရှင်နေတော်များများလေးဒီကိစ္စနဲ့ပတ်သက်ပြီးတော့စနီမင်းများမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်တော်ရှင်နေကိုအရင်ဆုံးကျွန်တော်ကုစလိုက်ပွေကွန်ဖိတ်ခေါ်ချင်ပါတယ်ကုစလိုက်ပွေကွန်တူတုတ်တုတ်နဲ့စနီမင်းများနိုင်ပါတယ
်ဟုတ်ကဲ့တတ်မတော်ရောနောက်ပြီးတော့မှလေးနဲ့ကင်ကြီးရောစကေရန်သူကလူချူကြီးကိုစားရောတိတ်လူချူကိုစားရောသူတို့အပြူတွေလည်းကျွန်တော်တို့မဆူနိုင်ပါဘူးသူတို့လေးနဲ့ကင်ကြီးဖြစ်တဲ့အတွက်သူတို့ကရှိတာကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုရဲဆိုနေတဲ့ချိန်တိုင်းသူတို့ကသူတို့သဘောထားကူးလေတော့ကျွန်တော်တို့တွေ့ရတယ်ကျေးဇူးတော်မြန်မာနိုင်ငံဆိုရင်တော့အရင်တုန်းကဒီမိုကရေစီရှင်နေတဲ့တွားတယ်ဖေဒရယ်မပါတော့သူတို့ပြန်လဲကိုယ်ပြီးတော့မှလည်းနဲ့ပြန်ကန်ရတာဥပမာရုရှားကိုတွေ့ရခြင်းလည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီရှင်နေမကောင်းတဲ့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံနဲ့ရုရှားကိုရှင်တွေ့ပြီးတော့မှချိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမဲ့မြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကွေးရတယ်ရာစီအလေးဖေဒရယ်ကောင်းပေမဲ့ဒီမိုကရေစီစနစ်မခိုင်မတော့ပြုတ်ကိုရတယ်အဲ့တော့အခု27ရာစုပြည်လုံးကြီးလာကမှပြန်ဆွေးနေတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနိုးတော့ခဲ့နဲ့ဆက်လက်ပြီးတော့မှအဖြစ်ပေါ်နိုင်တဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနေပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနေနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆက်လက်ခုနဲ့ဖွင့်ရှိနေဆိုတဲ့ဥစ္စာတောင်မှမစိုးရနိုင်နဲ့တိုင်းလိုလိုပြည်လိုလိုတွားပြီးတော့မှဘာမှမကြည့်မရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းကြီးပြီလားဆိုရင်တော့ဝင်ဝါဝါလေးရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကွန်ကျေးဇူးပါနောက်ထပ်သွားရှင်တူဖိတ်ခေါ်ကြပါလေကိုစိုင်းအောင်ကျော်ဆန်းစနီမင်းမြောင်လို့ရပါတယ်ခင်ဗျာတူတူတူလေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာတော့ဗျာကျွန်တော်ဒီရှမ်းပြည်နယ်မြေတော်လေးနော်တာကြုံမင်းအောင်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါတယ်လက်နက်ချမှတာလေငယ်ငယ်ရမယ်ပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်တွေလည်းလက်နက်ဘူးမှမအချင်အောင်လေနော်တမ်တော်လည်းလက်နက်ချမှာတိုင်းနာလက်နက်ကင်တွေလည်းလက်နက်အကုန်လုံး short ချမှတာလေတိုင်းပြည်ငယ်ငယ်မှာပါလို့တယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငယ်ငယ်အေးဆိုတာနောက်ဘွားတော့အိမ်မက်တော့ဖက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျာနောက်ထပ်တယောက်ရှိပါတယ်ကုတီးလည်းမှုကုတီးလည်းမှုဆွေးနွေးမြေမြန်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီမြန်မာဖုန်းစီရတော့အတားမှလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခါဘာဖြစ်လဲဆိုတော့အခုတောင်ဆောက်စီကြီးစိတ်တက်နဲ့အရင်ကစိတ်တက်နဲ့အတားမှပါချတော့ဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့စစ်တဲ့စစ်တော့စိတ်တက်နဲ့အခု2015စိတ်တက်ကပြောင်းလဲသွားလို့ဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်ကျွန်တော်တို့ကတော့ငင်းကြေးကိုတော့ကျွန်တော်တိုင်းရင်းသားတွေကလူချင်တယ်နော်ပြည်သူကအများဆုံးလူချင်တယ်ဒါပေမဲ့နော်အစိုးရစစ်တပ်ကတော့သဘောထားမယိုးတဲ့အတွက်ကျွန်တော်တို့အရင်သားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့တော့ဒုက္ခရောက်နေဦးမှာဖြစ်ပါတယ်။ဘာဖြစ်လဲဆိုရင်တော့အခုကတော့ရခိုင်ပြည်သူတွေကိုလည်းတော့မတရားတော့လက်နဲ့ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်။နောက်ပြီးတော့ရခိုင်ပြည်သူတွေဖတ်ပြအောင်လို့တော့သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးအဲ့နဲ့ဒီနဲ့ပြစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်တော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဗမာပြည်မင်းသားဟုတ်နော်ပြန်လဲပေါင်းစည်းဖို့ကတော့အတမဝေးအကွာသေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ
့ကိုတီးလည်းမူကျေးဇူးပါတယောက်ကျော်ဆက်ခေါ်ပါမယ်ကိုခိုင်ဆိုးကိုခိုင်ဆိုးဆွေးနွေးမိမြန်လို့ရပါတယ
်ဟုတ်ကဲ့ပါအာပေးအာအတေကပေးထဲပေးထောင်ဆိုးကြီးနေပဲပေးထောင်ဆိုးကြီးနီးပြီလားဆိုတော့ခေါင်းဆိုင်နဲ့ကျွန်တော်သိနေရမယ်ဆိုလို့ရှိရင်တော့ပေးထောင်ဆိုးကြီးတော့မနီးသေးဘူးကျွန်တော်ကပြောရှင်လေ။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့ဟောပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်အားဝတော်မှနေပြီးရဲ့လွတ်တော်မှနေပြီးတင်အစိုးရသိလာတော်တော်မှနေပြီးရဲ့အခုဆွေးနွေးဖို့အားမပါဘူး။အဲတော့ပြည်နယ်အစိုးရဖွေးဖို့အားကိုလဲတော့နေပြီးရဲ့ပြည်နယ်တွေကလောက်ပဲဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေဆရီနဲ့တော့ကောက်ကောက်ဝေးပေါ်နေပြီလို့ထင်တယ်။အဲတကယ်လို့ပြည်ထည်ဖေဖော်ဝါရီပြည်ထောင်စုတခုခုဖြစ်မြင်နေမယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖိဖွင့်ပြန်ဆိုင်ရှိရမယ်။အာပြည်နယ်တွေကလူတွေကတော့အားတိုင်းနဲ့ပြည်နယ်ကလူတွေကတော့ဟောဒီပြည်မကြီးမှာဝန်ဟောသမတလုံးဖို့စိတ်ကြလည်းမရှိဘူးသူတွေကအဲ့ဒီကြောင့်ဒီကကဖေဖော်ဝါရီပြည်ထောင်စုနီးလာမယ်ဆိုလို့ရှိရင်တော့ဒီဟောဒီအခုလက်ရှိအခြေအနေမှာနေပြီးပြည်နယ်ဝန်ကြီးချုပ်ကိုပြည်နယ်ကအဲ့ဒီကဖွင့်ပြန်ဖွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရာဆိုလို့ရှိရင်ပေါ့နော်အဲ့ဒါတော့ပဲကျွန်တော်က
ဟုတ်ကဲ့
ပြောချင်တာပါ
ဟုတ်ကဲ့ကိုခန့်ဆိုးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးတဲ့သူတွေပြန်လှည့်ပေးချင်ပါတယ်ကျွန်တော်ကိုတီဟောက်ကိုပြန်ခေါ်ချင်ပါတယ်ခင်ဗျာခုနက တော်ရှင်ဒီတဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ဉန်းကြီးက NLD စုရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်တို့လည်းသတိထားမိရဲ့အဲ့တော့ပြောရမယ်ဆိုရင်အဓိကအခက်ခဲဖြစ်နေတာစင်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကိုသီးကဘာမြင်ပါလဲခင်ဗျာ
အဓိကတော့ခြုံပြောတစ်ချက်တာတစ်ချက်ကဒီလက်နက်ကင်အဖွဲ့စည်းတွေပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေရနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ကန်ရေးအစိုးရပေါ့အဲတော့ကျတော့ကျွန်တော်တို့ဒီလက်နက်ကင်အချင်းချင်းတို့ဘယ်လိုကင်တွေ့ရမလဲဘယ်လိုစီးရောရမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းအကောင်းဆုံးတင်ချက်တယ်ဆိုတော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတို့လူကျင်တဲ့အနေထောက်ရောက်လာအောင်တို့တွန်းထိုင်တယ်တော့နီးစပ်တယ်လက်နက်ကိုင်းရှင်လက်နက်ကိုင်းတို့က language တူတယ်ကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရတော့ energy ဆိုရအဲ့ဒါအားမတောင်းအဲ့ဒါ energy ဆိုရကြတော့ဒီလက်နက်ကိုင်းဖွဲ့စည်းတွေကိုဟိုဆက်ဆံတဲ့အခါမှာဟိုနီးစပ်မှုမရှိဘူးအရင်ကိုတောင်းတောင်းကြီးဖြစ်နေတယ်အဲ့တော့မတိုးပေါ့ဘူးတစ်ခါကလက်နက်ကိုင်းဖွဲ့စည်းတွေကသူတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတက်တနာတွေကိုလည်းတိတိယောက်မပြောနိုင်ဘူး energy ကလည်းအဲ့ဒါလည်းမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော်ကင်ပီနယ်မှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအစိုးရကဖောက်အောင်ဆိုတော့တပ်မတော်ဖောက်နေတဲ့အတွက်ကြောင့်လို့တစ်ခါက KNU ကသိုးရိမ်စေရှိတယ်ဆိုတော့အခုဆိုတပ်တနာဆက်တက်တာပေါ့နော်ဆိုဒီလိုကိစ္စမျိုးတွေမှာဆိုရှိုးရှင်တကယ်တော့ဓာတ်ပေါက်တယ်ဆိုတာအစိုးရကိစ္စတွေအစိုးရဒီကိစ္စကိုနည်းနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာကပြေလည်နိုင်မယ်လို့ထင်တယ်အဲ့ဒါတို့သူဒီအစိုးရကမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကဘာလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီငြိမ်းချမ်းရေးရဖို့အတွက်ကိုသူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်သားလေတယ်ဘာလို့ဆိုတော့နှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီအရာရအောင်ညှိပေးတဲ့ဒီပွဲစားသဘောမျိုးဖြစ်နေတယ်အဲ့တော့ energy ကနေပြီးတော့အစိုးရအတည်းကခေါင်းဆောင်တရားအနေနဲ့ဒီအလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ခြပြပြီးဆွဲခွန်နိုင်တော့ဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒါမရှိဘူးဆိုအဲ့ဒီချက်မရှိတဲ့အတွက်မို့လို့တက်တနာရအရင်ကတက်တနာအဟောင်းထဲပါပဲလေနေတဲ့အတွက်ကြောင့်မို့လို့ NLD ကနေပြီးတော့ဘယ်ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုဟိုအဆင်ပြေအဆင်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်ဆိုဂျားမဝင်နိုင်ဘူးဂျားအဖြေတစ်ခုသူကမပေးနိုင်ဘူးဆိုတော့အဲ့ဒီအနှချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေရရှိမရောက်ဘူးပေါ့နော်ဆိုတော့ NLD ဆိုရတဲ့ငញ្ញန်ရေးတက်တနာဒါပါပဲအဒီနှစ်ချက်မှာကျွန်တော်တို့လဲနေတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးချောက်ပဲဆက်မေးချင်ပါတယ်ခုနကမေးခွန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ညီနေလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးချောက်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှဒီညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျထေချာတဲ့နီးပြူဟာမျိုးပေါ့နော်ထေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဒေါက်တာတူးချောက်ကောလက်ရှိညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစင်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ကျွန်တော်အဓိကမြင်မိတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အစည်းအသားပေါ်တန်တားလည်းနေကဖွဲ့စည်းတယ်အားလုံးမှာဒီဒီပြည်ပြောင်းလေးစိတ်ကရှိဖို့နော်ယူတာမှုအပြန်တန်းယုံကြည်မှုပုံနည်းတာမှုဒါတွေရှိဖို့လိုတယ်ပြောတာတစ်မျိုးလုပ်တာတစ်မျိုးအဲလိုဖြစ်နေတဲ့ခါကျတော့ဒါညီချင်းကြီးရရှိဖို့အများကြီးအလားဝေးသွားနိုင်တာရှိတာဟုတ်အဲ့တော့ပြောချင်တာကညီချင်းကြီးဆိုပြီးပြောလို့မှနှုတ်တာမညီချင်းကြီးလက်တွေ့နော်ဒီပြောလာတာဒီခက်ရရဲ့လက်တွေ့လို့တာအပြစ်ခံမရရဲ့ဒါမျိုးတွေဖြစ်နေတယ်ဒါကိုပြန်မြင့်နိုင်ရပြန်မြင့်နိုင်ပြီးတော့ယုံကြည်မှုအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့တော့တယ်အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားသေးစားပြောမှဆွေးနွေးရမှာဖြစ်တယ်ဒါနိုင်ငံရေးစုပဲအပြစ်နိုင်ငံရေးစုပဲယူတာဖြောင်းမှတဲ့အပြန်အလှန်ရှိတဲ့အပြည့်ယုံမြတ်တာနိုင်ငံရေးစုပဲကိုဒါခိုင်ခိုင်မာမာပြီးပါပြောမှာဒါဟိုတက်ပြတာတာအစွန်ပြချချတော့ဘူးတော့တယ်ဘယ်လိုမှမဟုတ်လို့ရှိတော့ကျွန်တော်ဒီအရှိကိုတူးနေလို့အကဲကဲရှိတယ်မိသားရင်းနဲ့မိကတာဖို့ကဲကဲရှိဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယဉ်ကျေးမှုအတူဆောက်ကြရတယ်ဒီအစရည်တမ်းတော့နောက်တော့မှတန်းတန်းလေးတွေကဖွဲ့ပြီးတော့နောက်ဆိုင်ရေးပါတီကပါတာပေါ့ဒီဆိုဒီယဉ်ကျေးမှုမရှိတဲ့လို့ねတခြားဘာမှလက်တွေလုံးဆောင်လို့မရဘူးယဉ်ကျေးမှုတိဆောက်ပဲလက်တွေလုံးဆောင်ရှိရမယ်အဲ့မှဒီအားလုံးကပြည်ပြည်ကြောင်းလေးစစ်တပ်နဲ့ဆိုတာအဲဒီညီချင်းရဲ့လူကြီးတွေဆိုတော့အလုံးညီချင်းရဲ့လူကြီးတွေအမှန်တကယ်ညီချင်းရဲ့လူကြီးတွေသိကြတယ်လို့ဖော်ကြရပါဖြစ်တယ်။ဒါမှပဲကျွန်တော်ကအောင်မြင်တယ်။လုံးဝလို့ရှင်းတော့ဒါကိုတယောက်တစ်မျိုးနဲ့ဖြစ်နေတယ်လို့ရှင်းတော့ဒါကနဒီကနဟိုပြောခဲ့ကြတယ်ကနဒါကျွန်တော်ဒီလိုနဲ့ဝေးလို့ဖြစ်ပါပဲ။ဒါအခုချင်းထားပါတော့ကျွန်တော်အတိအကျမြင်မိတာကတော့ဒါရှေ့ကိုတွန်းနိုင်လို့ဒီလိုဖြစ်တော့လူကြီးမှုတည်ဆောက်မယ်။နောက်ပြီးအပြန်အလှန်လေးစားမှုရှိရမယ်။အဲ့တော့ဒီပူပေါင်းဆောင်ရွက်မှုရှိရအဲ့ဒါဘာဖြစ်ဖြစ်ဖြစ်ကတော့ကျွန်တော်ညီချင်းရဲ့အမြန်ရရှိတာဖြစ်ဖြစ်ရှိတာပဲလို့ပြောပါ
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြကျေးဇူးပါကျွန်တော်နောက်ဆုံးကုတီဟာကိုမေးချင်ပါတယ်ခင်ဗျာကုတီဟာကခုနကဆွေးနွေးသွားကြတယ်ဒေါက်တာတူးကြလည်းပြောပါတယ်ကုတီဟာလည်းဆွေးနွေးတယ်တော်ရှင်လည်းပြောကြတယ်ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအစိုးမြင်တာတွေတွေ့ရတယ်ခင်ဗျာအဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုချိန်ချိန်မှာအလားလာကောင်းနေရောမရှိဘူးလားပြည်တော်စုကြီးနှီးပြီလားကုတီဟာဒါလေးတုံ့တက်ပြီးဖြစ်ပြီပါ
ဒါတော့ကျွန်တော်တို့ကတော့အများနဲ့လေဟိုအကောင်းမြတ်ဝါဒနဲ့ဆီဆက်မှာပဲရမှာပေါ့နော်ဆိုတော့ဟိုဒီတက်တာတွေကြာတက်တာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုနှစ်ပေါင်းများဆိုတော့ကျွန်တော်တို့ဒီငင်းငယ်လေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဖေလုံနဲ့ပတ်သက်ပြီးတော့လည်းအမှားတွေတင်ခဲ့ရတယ်မပုတ်ပြီးတာကိစ္စတွေလည်းရှိတယ်ဆိုတော့တော်တော်များများဒီကိစ္စတွေသူ့ဒီချိန်မှာတော့ပွဲလင်းလင်းသိသွားပြီသိသွားတဲ့ခါကျတော့ကျွန်တော်ဖက်ဒရယ်ဆိုတာလည်းတောက်ဆရာမဟုတ်တော့ဘူးဟလာဂျင်းကြီးဂျင်းပါလာတယ်ပေါ့နော်ဖက်ဒရယ်ဆိုတဲ့အတုံးလုံးနဲ့ဂျင်းပါလာတယ်တနေ့အခြေခံအချက်တွေနဲ့ဟလာဒီအနှစ်သာရရှိတဲ့ဖက်ဒရယ်သဘောတရားတွေကိုကျွန်တော်ပို့ပြီးထိတိစေရလာလို့ဂျင်းပါလာရင်အတောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့ကဇွဲတော့ချော့လို့မရဘူးဘာလို့ဆိုတော့ဒါကျွန်တော်ညှိပေါင်းများဆိုတာဆွေးနွေးရဲ့ဖြစ်ထားခဲ့တဲ့အတွက်ကြောင့်မို့အခုလိုဒုံးနဲ့ဆွေးနွေးတဲ့အချိန်မှာအလုံးကလည်းတော့ရှော့ပြကြတယ်အဖြစ်နဲ့မဖြစ်ဘူးပေါ့အလုံးကသိယူတယ်သူတက်မလို့ဆိုလည်းထိုလေးတကောင်းပဲအဲ့ဒါသူတို့နားလည်ခဲ့တဲ့ဟိုအဓိပ္ပာယ်တစ်မျိုးဆိုတော့ဒီချိန်မှာသူတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေသူတို့ဘက်ကလည်းခက်ပုံရတယ်ဆိုတော့ NLD ကလည်းအဲ့လိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီ၃ခု၃ခုလည်းပြေးလေဖူးရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုတော့ဆရာဟိုဟာဒေါက်တာဒုချာပြောသားဆိုဒီကျွန်တော်တို့ဒီဖက်ဒရယ်ဆိုတာခွဲထုတ်ဖို့မဟုတ်ဘူးပုံပူပေါင်းဖို့ဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့တုံးတုံးပလဲအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုပုံလိုက်ကလည်းတကယ်တော့နားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုရင်ကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့ကြံစည်တာတွေတော့ရှိတယ်ဒါပေမဲ့ဖက်ဒရယ်ဆိုတာကိုကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တယ်ဆိုတော့ကျွန်တော်တို့ကသွားဖို့ကတော့ဒါမယ်တယ်ကောင်းတဲ့အခြေအနေပါပဲဆိုတော့သွားပြောတယ်သူကြောင့်ဆိုလို့တတိကြီးကြီးနဲ့ဖယ်ရမယ်အာဃာတတွေမထားဘဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ
့ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါရစေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒိုင်လီလိုက်အစီအစဉ်ချိန်လေးဆီသွားလို့ပါအဓိကပေါင်းဆွနေပြီးတဲ့ကုတီဟာတော်တော်တူးကြတယ်တော်ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်အစီအစဉ်ဒီမှာရန်နာကိုပြပ
ါကိုသားညုံအစီအစဉ်ထုတ်လင်းပေးခဲ့တဲ့ဒိုင်ရိုက်လီလိုက်ဆွနေကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုအင်္ဂါညထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနားလောင်ကပြောပြပေးပါဦးမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1000ထက်မနည်းရှိနေချိန်မှာပဲယောဂအထက်ကကူးစက်ပြန့်ပွားရာဟူပေပြည်နယ်ကထိတ်တန့်ကျန်းမာရေးအရာရှိများကိုရာထူးကဖယ်ရှားလိုက်ပါတယ်။ပြည်နယ်ကျန်းမာရေးကော်မရှင်ရဲ့အကြီးအကဲဇောင်ချင်းနဲ့ကော်မရှင်ညွှန်ကြားရင်မူလီယုံကြည်တို့ကိုရာထူးကဖယ်ရှားလိုက်ကြောင်းတရုတ်အစိုးရသတင်းဌာနကဒီကနေ့အင်္ဂါနေ့မှာကြေညာတာပါ။လူသားနဲ့ချီတဲ့ဟူပေပြည်နယ်ဝင်ထွက်ကိုပိတ်ဆို့ထားပြီးတော့ဒေသခံတွေလည်းဆန္ဒရေးကပြက်လက်မှုကြောင့်မကျေမနပ်ဖြစ်နေတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဟူပေပြည်နယ်ထဲမှာနောက်ဆက်သေဆုံးသူ103ဦးရှိခဲ့ပြီးတဲ့နောက်ဆုံးနေ့မှာပဲကျန်းမာရေးအရာရှိအုပ်ကိုရာထူးကဖယ်ရှားလိုက်တာလည်းဖြစ်ပါတယ်ဂျပန်နိုင်ငံယိုကိုဟာမာကန်ချီမှာဆက်ကထားတဲ့အပျော်စီးသင်္ဘောပေါ်ကခီးတဲ့နောက်ထပ်65ရောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ယောဂါကူးစက်ခံရသူပေါင်း135ယောက်ရှိသွားပါပြီ။ကူးစက်ခံရသူတွေများလာတာကြောင့်ဂျပန်အာဏာပိုင်တွေဟာအခုခါမှာအခြေအနေကိုအနိကဆောင့်ကြည့်နေပါတယ်။ဂျပန်ကျန်းမာရေးဝန်ကြီးကလည်းစင်မင်းသမီးသင်္ဘောပေါ်ကခီးသွား3900စလုံးကိုစစ်ဆေးဖို့ချိန်ဆနေကြောင်းပြောဆိုထားပါတယ်။ဒီဘက်နိုင်ငံတွေကိုပေးမဲ့အမေရိကန်ရဲ့အကူအညီတွေကိုလျှော့ချဖို့သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတဲ့ကြားကပဲမဟာဗျူဟာရအရေးပါတဲ့ဦးစားပေးနိုင်ငံတွေဆီမှာမြန်မာနိုင်ငံကိုထည့်သွင်းထားပါတယ်။မြန်မာနိုင်ငံမျိုးပပွန်ယူဂီရီလိုတချို့နိုင်ငံတွေကတော့အမေရိကန်အတွက်မဟာဗျူဟာရတိတ်ကိုအရေးပါတဲ့အတွက်ဒီလိုနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားမဟာဗျူဟာရမဟာမိတ်ဖွဲ့ဖို့ကိစ္စကိုအကောင်းလာအောင်လုပ်ကိုင်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြည်မအကူအညီပေးအပ်ရေးဆိုင်ရာညွှန်ကြားရေးမှူးဂျင်ရစ်ချစ်ဆန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အင်္ဂါနေ့ညတော့ထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုနန်းလောင်ပြပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Testa Wonder ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစဆုံးကိုအတန်ဖန်းချင်းပြပြခြင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 25 kHz 11803 ညလိုင်းဒိုမီတာ 32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190 တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းကြပါစီရှင
This program has come to you from the Voice of America, Washington.
Welcome to